Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းပါခင်ဗျာတော်တာရှင်များရှင်လန်းချမ်းမြေကြပါစေ VOA American တန်ကား2018ခုနှစ်ဩဂုတ်လ1ရက်ဗုဒ္ဓဦးနဲ့မနေ့ပတ်အတန်းလွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေ9.24 40 50တိတိုကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာခုမနေ့ပတ်အစီအစဉ်တွေတောင်းယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်ဗျာတက်ပါဒီမနက်ခင်းသတင်းတွေကိုကိုကြောင်နဲ့အတူကြီးညာပေးမှာပါ American ပြည်တော်စုမှာ November ကျင်းပမဲ့ဂျားဖြတ်ရွေးကောက်ပွဲမှာမဲပေးမဲ့ American ပြည်သူတွေပေါ်လူမှုကွန်ရက်ကနေလွှမ်းမိုးဖို့အတွက်စ조사နေတာတွေ့ရတယ်လို့ Facebook Company ကပြောကြားလိုက်ပါတယ်စင်ကာပူမှာကျင်းပမဲ့အာဆီယံနဲ့ဒေသရင်းနိုင်ငံတွေရဲ့အစည်းအဝေးမှာရခိုင်ရေးကို American နိုင်ငံခြားရေးဝန်ကြီးကပါကနေဒါနိုင်ငံခြားရေးဝန်ကြီးကပါပြောဆိုဆွေးနွေးဖို့ရှိပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးဝင်
โอเคကောင်းပါခင်ဗျာအဒီလိုသတင်းတွေတင်ပြပြီးနားဆင်ကြရမယ်ထဲမှာဆိုရင်အမေရိကန်နိုင်ငံယာယီဝန်ကြီးရဲ့အရှေ့အာရှသုံးနိုင်ငံခီးစဉ်အတွင်းမြမအရေးကိစ္စကိုဒေတာရင်းခေါင်းဆောင်အနေနဲ့ဆွေးနွေးပြောဆိုဖို့ရှိနေပါတယ
် The denuclearization of the DPRK, the contested South China Sea, terrorism, maritime and cybersecurity and the crisis in Rakhine State among other topics.
အမေရိကန်နိုင်ငံသားဝင်ကြီးဌာနရဲ့အကြီးအကဲရရှိတူပြောဆိုချက်ဖြစ်ပါတဲ့သတင်းတော်တွေကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ကြပါမယ်။အဲ့ဒါအပြင်အသစ်ဖော်စည်းလိုက်တဲ့ရခိုင်ပြည်နယ်ပြည်ပခစုံစမ်းစစ်ဆေးရေးကော်မရှင်ပေါ်ပြည်တွင်းနိုင်ငံရေးသုံးသပ်သူတွေရဲ့သဘောထားအမြင်လေးကချင်ပြည်နယ်ညဉ့်ညရေးနဲ့စစ်ဘေးကြောင့်ဒုက္ခသည်တွေအတွက်ဥရောပမှာကျင်းပတဲ့ဆွေးနွေးပွဲအကြောင်းဆက်သွယ်မေးမြန်းချက်မြောက်ကိုရီးယားနိုင်ငံဘက်ကမစ်ဆိုင်ဒုံးသစ်ဆောက်လုပ်နေတဲ့အရေးလက္ခဏာတွေတွေ့မြင်နေရတယ်လို့အမေရိကန်ထောက်လိုင်းရေးသတင်းရက်ွက်ကပြောဆိုလိုက်တဲ့အကြောင်းအစရှိတဲ့သတင်းလွှာတွေကိုနားဆင်ရမှာပါ။နောက်ပိုင်းမှာလည်းအင်္ဂါညဒိုင်းလီလိုင်းဆွေးနွေးခန်းကိုပြန်ထောက်လွှင့်ပေးဖို့ရှိပါတယ်။ဒါရီမတိုင်ခင်အရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ကီမျိုးသက်နဲ့ကိုကျော်လွင်တို့ပြောပြကြပါလိမ့်မယ်ခင်ဗျာ
။အမေရိကန်ပြည်ထောင်စုမှာနိုဗ ెంబ ာကျင်းပမယ့်2018ဂျားဖြတ်ရွေးကောက်ပွဲမှာမဲပေးကြမယ့်အမေရိကန်ပြည်သူတွေပေါ်မှာလူမှုကွန်ရက်ကနေပြီးတော့လွှမ်းမိုးဖို့ဘယ်သူစ조사နေလဲဆိုတာကိုပုဂ္ဂလိကကုမ္ပဏီတွေနဲ့အစိုးရရရှိတွေကထုတ်ဖော်ပြောဆိုဖို့အတွက်တောင်းနှင်းနေကြပါပဲ။အခုလို조사ကြောင်းမကြသေးခင်ကမှတွေ့ရှိခဲ့တယ်လို့ဒီလို조사မှုတွေကလည်းအောင်မြင်နေတဲ့ပုံတွေ့နေရပါတယ်။ Facebook ကုမ္ပဏီက Facebook အကောင့်နဲ့ Instagram အကောင့်ပေါင်း32ခုပါပုံမှန်မဟုတ်တဲ့လှုပ်ဆောင်မှုတွေတွေ့နေရတဲ့အတွက်ပိတ်ပစ်ခဲ့တယ်လို့ Facebookကုမ္ပဏီကအင်ကာနေမှာကြေညာလိုက်ပါတယ် Facebook လူမှုမီဒီယာကုမ္ပဏီကကြေညာရမှာ2018ခုနှစ် March လအစောဆုံးမှာဖွင့်ခဲ့တဲ့ Facebook စာမျက်နှာအကောင့်18ခု Facebook profile 18ခုနဲ့ Instagram အကောင့်9ခုတို့ကိုပိတ်ပစ်ခဲ့ရတယ်လို့ပြောပါတယ်ဒီအကောင့်တွေကနေ American Dollar 11,000 လောက်တန်ဖိုးရှိတဲ့ကျော်ညာ150လောက်ကို American Dollar နဲ့ရောကနေဒါငွေတွေနဲ့ပါပေးခဲ့တယ်လို့ပြောပါတယ်အခုချိန်မှာသူတို့ရဲ့စုံစမ်းစစ်ဆေးမှုကအစပိုင်းပဲရှိနေသေးတာမို့နောက်ွယ်မှာဘယ်သူပါဝင်ပတ်သက်နေတယ်ဆိုတာအပါဝင်အသေးစိတ်ကိုတော့အတိအကျမသိရသေးကြောင်းလဲ Facebook ကသူ့ရဲ့ blog မှာရေးပါတယ်ဒါပေမဲ့ဒီအကောင့်ဖွင့်ခဲ့တဲ့သူတွေဟာအရင်ရုရှားခြေဆိုင် Internet အဖွဲ့ဖြစ်တဲ့ IRA လုတ်ခဲ့တာတဲ့ပို့ပြီးတော့သူတို့ရဲ့အသွင်အမှန်ကိုပုံကွယ်ထားနိုင်တယ်လို့လဲ Facebook ကပြောပါတယ်ဒီအကောင့်အတူတွေကိုကြည့်ရှုတဲ့အကောင့်ကအနည်းဆုံး 2,900 လောက်ရှိနေတယ်လို့လဲပြောကြားခဲ့ပါတယ်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့မဲဆွယ်စီယုံရင်မှုဟောင်းပေါ်မန်နဖို့ကိုဗဏ္ဍာရေးဆိုင်ရာပြစ်မှုကျူးလွန်မှုနဲ့တရားခွင်စစ်ဆေးမှုတွေမနေ့ကစတင်လှုပ်ဆောင်နေပါပြီ။ဂျူရီလူကြီးတွေအဖြစ်အမျိုးသမီး6ဦးနဲ့အမျိုးသား6ဦးတို့ပါဝင်တဲ့တရားခွင်ကိုဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့ကတရားရုံးမှာစစ်ဆေးနေတာပါ။ရုရှားဘက်ရင်းနဲ့ယူကရိန်းနိုင်ငံရေးသမားတွေအတွက်အကျိုးဆောင်လုပ်ပေးတာနဲ့သူ့ရဲ့နိုင်ငံရေးတိုင်ပင်ခံလုပ်ငန်းတွေဟာအခွန်ဆောင်မှုနဲ့ဗန်ကိစ္စတွေမှာမမှန်မကန်ဆောင်ရွက်တာတွေရှိတယ်ဆိုတဲ့အရေးယူမှုနဲ့သက်69နှစ်အရွယ်ပေါ်မနဖို့ကိုတရားခွင်မှာစစ်ဆေးနေတာပါမနဖို့ကတော့သူ့ကိုဆွဲဆိုထားတာနဲ့ပတ်သက်ပြီးတော့သူ့မှာအပြစ်မရှိဘူးလို့တရားရုံးကိုလျှောက်ထားပါတယ်ပြီးခဲ့တဲ့2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဝင်ရောက်ဆွတ်ဖက်မှုတွေရှိမရှိဆိုတာကိုစုံစမ်းစစ်ဆေးနေတဲ့အထူးကြံပေးပုဂ္ဂိုလ်ရောဘတ်မူလာရဲ့စစ်ဆေးမှုတွေတဲကနေပေါ်မနဖို့ဟာပထမဆုံးပုဂ္ဂိုလ်ဖြစ်တရားခွင်မှာစစ်ဆေးခံရသူဖြစ်ပါတယ်ဂျူရီလူကြီး12ဦးထဲမှာလူပြူ10ဦးအရှောက်နယ်ဘွားအမေရိကန်နိုင်ငံသား2ဦးတို့ပါဝင်ကြပြီးတော့သူတို့ကမနက်ဖို့ရဲ့အမှုမှာအပြစ်ရှိမရှိဆိုတာကိုဆုံးဖြတ်ပေးကြမှာပါမနက်ဖို့ကအခွန်ဆောင်တဲ့အခါမှာအမှန်တိုင်းမဆောင်ခဲ့တဲ့အမှုနိုင်ငံသားဘန်ဒီမှာဖွင့်ထားတဲ့သူ့ရဲ့ဘန်စင်းနံပါတ်ကိုအသိမပေးဘဲထိန်ချန်ထားမှုဘန်ချင်းငွေတွေအပေါ်မှာမမှန်မကန်လှုပ်ဆောင်မှုတွေနဲ့တရားစွဲဆိုခံရတာပါတကယ်လို့သူ့မှာပြစ်မှုထင်ရှားရင်ထောင်ဒဏ်305နှစ်ထိမနက်ဖို့ကြောက်ခံမဲ့သဘောရှိနေပါတယ်
အမေရိကန်ကွန်ဂရက်ကနေလူဝင်မှုကြီးကြပ်ရေးဆိုင်ရာတင်းကျပ်တဲ့ထိန်းချုပ်မှုတွေလုပ်ခွင့်ပေးရတဲ့အတွက်ဖိအားပေးတဲ့အနေနဲ့ဒီနှစ်ကုန်ပိုင်းလောက်ဖြစ်နိုင်တဲ့အစိုးရရန်တရားရန်ဆိုင်မှုကနေပေးဆက်မှုအနည်းချင်းတော့ရှိနိုင်တယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နိုင်ငံရဲ့နေဆက်လုံခြုံရေးနဲ့လူဝင်မှုကြီးကြပ်ရေးဥပဒေတွေဟာဆယ်စုနှစ်ပေါင်းများစွာလုံးဝပျက်စီးနေတဲ့အတွက်နိုင်ငံရေးအချို့ဆက်တွေဖြစ်ဘာတွေပဲဖြစ်လာဂရုစိုက်မှမဟုတ်ကြောင်းနဲ့ဒါကိုပြုပြင်ပြောင်းလဲဖို့အတွက်ဒီမိုကရက်တစ်ပါတီဝင်တွေလက်ခံလာအောင်အစိုးရရန်တရားမရဆိုင်ပဲနဲ့တော့မဖြစ်နိုင်ဘူးလို့သမ္မတထရမ့်ကသူ့ Twitter မှာရေးပါတယ်။နေဆက်လုံခြုံရေးဟာအမျိုးသားလုံခြုံရေးဖြစ်ပြီးအမျိုးသားလုံခြုံရေးဟာအမေရိကန်နိုင်ငံရဲ့ရေရှည်တည်ထောင်ရေးအတွက်ဖြစ်ကြောင်းနဲ့အခုလိုအစိုးရရန်တရားရပ်ဆိုင်မှုဟာအမေရိကန်နိုင်ငံလုံခြုံမှုနဲ့ကြွယ်ဝမှုကိုဖြစ်စေမယ်လို့လည်းသမ္မတက Twitter မှာရေးတာပါ။ဒါအမေရိကန်နိုင်ငံတွင်တရားမဝင်ရောက်မှုတွေရပ်ဆိုင်စေဖို့အတွက်အမေရိကန်မက္ကဆီကိုနှစ်နိုင်ငံကြားမှာနေဆက်တည်ထောင်ကာယံရေးကိုကွန်ဂရက်စ်လွှတ်တော်ကနေခွင့်ပြုပေးဖို့အတွက်အမေရိကန်သမ္မတဒေါ်နယ်ထရမ့်ကတတိယမြောက်နေ့ဖြစ်ဆက်လက်ကြိုးစားပြီးတော့ဖိအားပေးနေတာလည်းဖြစ်ပါတယ်
။အမေရိကန်သမ္မတအိမ်ပြည်တော်မှာရာရှိချုပ်ဖြစ်တာဝန်ယူနေတဲ့ငင်းစားပူချုပ်ဂျွန်ကယ်ရီအနေနဲ့နောက်ထပ်နှစ်အနည်းငယ်ဆက်ပြီးတော့တာဝန်ယူပေးဖို့သမ္မတဒေါ်နယ်ထရမ့်ရဲ့မေတ္တာရပ်ခံချက်ကိုဂျွန်ကယ်ရီကသဘောတူလက်ခံလိုက်ပါတယ်။အဲဒါကြောင့်လာမယ့်2020သမ္မတရွေးကောက်ပွဲကျင်းပတဲ့နေ့အထိဂျွန်ကယ်ရီကအိမ်ပြည်တော်ရာရှိချုပ်ဖြစ်ဆက်ပြီးတော့တာဝန်ယူသွားမယ်လို့အိမ်ပြည်တော်ကပြောပါတယ်။သတင်းမီဒီယာတော်တော်များများမှဖော်ပြနေကြတာကဂျွန်ကယ်ရီဟာအင်ပီရိုမှာတာဝန်ထမ်းဆောင်နေရတာကိုသူစိတ်ပျက်နေတဲ့အကြောင်းမကြခင်အင်ပီရိုကနေပြီးတော့သူဒီအနားယူတော့မယ်အကြောင်းဖော်ပြနေပါတယ်။ပြီးခဲ့တဲ့တင်းနာနေတုန်းကပဲဂျွန်ကယ်ရီအင်ပီရိုမှာရာရှိချုပ်ဖြစ်တာဝန်ယူခဲ့တာတစ်နှစ်ပြည့်ခဲ့ပါတယ်။အဲဒီတုန်းကသူ့ကိုသမတ်ထွန်းကဂုဏ်ယူဝမ်းမြောက်ကြောင်းပြောဆိုခဲ့ပါတယ်။အင်ပီရိုတာဝန်မတိုင်ခင်တုန်းကတော့ဂျွန်ကယ်ရီဟာသမတ်ထရမ့်ဆိုတာဖော်တဲ့မှာအမိမြေလုံးကျုံရေးဝင်ကြီးဖြစ်တာဝန်ယူခဲ့သူဖြစ်ပါတယ်
။ PUA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေပြီးတော့9နာရီထိလိုက်ထိုမီတာ32 kHz 9335လိုက်ထိုမီတာ40 kHz 9483လိုက်ထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုက်လက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုက်ထိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေနိုင်
VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မိုးတီးထန်စွာရွာသွန်းမှုကြောင့်ရေကြီးမှုဖြစ်ပွားခဲ့တဲ့မွန်ပြည်နယ်၊ကရင်ပြည်နယ်၊တနင်္သာရီတိုင်း၊ပဲခူးတိုင်း၊မကွေးတိုင်းဒေသတွေဘက်မှာအင်္ဂါနေ့မှာတော့ရေတွေလျော့ကျလာနေပါပြီ။ဒါပေမဲ့ရေပေးရှောင်အများစုဟာအိမ်ကိုမပြန်နိုင်ကြသေးပဲကယ်ဆယ်စခန်းတွေမှာနေထိုင်ရဆဲဖြစ်ပါတယ်။မွန်ပြည်နယ်အတွင်းမှာရေတွေလျော့ကျလာတဲ့အတွက်ရမော်လမြန်ရန်ကုန်ကားလန်းပွင့်လာပြီးတော့ရေပေးရှောင်အများစုကအိမ်ပြန်နိုင်ကြပြီလို့ပြည်내အစိုးရကပြောပါတယ်။အမျိုးသားသဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုကော်မတီကတော့ကရင်ပြည်နယ်ဖအံမြဝတီပဲခူးမြို့နယ်ရွှေချင်မြို့နယ်နဲ့မတောက်မြို့နယ်အပါအဝင်မြစ်ကမ်းနားတွေနဲ့မြေနေပိုင်းနေထိုင်ကြသူတွေအနေနဲ့မြေကြီးမှုအန္တရာယ်ကနေကင်းလွတ်ရာကိုရှောင်ရှားဖို့နဲ့တောင်ငူမြို့နယ်နဲ့ဘင်းလင်းမြို့နယ်တွေအတွင်းမှာရှိတဲ့မြစ်ကမ်းနီးမြေနေပိုင်းမှာနေထိုင်သူတွေအနေနဲ့အထူးသတိပြုနေထိုင်ကြဖို့အတွက်သတိပေးကြေညာချက်တွေထုတ်ပြန်ထားပါတယ်
။အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပီယိုဟာအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့မလေးရှား၊စင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုဒီကနေ့ဩဂုတ်လတရနေ့မှာပဲခီးစတင်ထွက်ခွာသွားပါပြီ။ဝန်ကြီးပွန်ပီယိုဟာ2018ခုနှစ်အာဆီယံအလဲကျဥက္ကဋ္ဌဖြစ်တဲ့စင်ကာပူနိုင်ငံမှာကျင်းပမဲ့အင်ဒိုပစိဖိတ်ဒေသတစ်လွှားနိုင်ငံတွေရဲ့နိုင်ငံခြားရေးဝန်ကြီးတွေရဲ့အစည်းအဝေးကိုတက်ရောက်မှာဖြစ်ပြီးတော့ပထမဆုံးမဲခေါင်မြစ်အောက်ပိုင်းဒေသဝန်ကြီးများအစည်းအဝေးမှာသဘာဝပတ်အဖြစ်ဆောင်ရွက်မှာဖြစ်ပါတယ်။မဲခေါင်မြစ်အောက်ပိုင်းဒေသ၅နိုင်ငံထဲမှာမြန်မာ၊ကမ္ဘောဒီးယား၊ထိုင်း၊လာအိုနဲ့ဗီယက်နမ်နိုင်ငံပါဝင်ပြီးတော့ရေရင်းမြစ်အုံချရေးအပြင်မြန်မာနိုင်ငံအတွင်းမုတ်တုံမိုးကြောင့်ရေပိတ်ဒုက္ခအကြီးကျယ်ကြုံတွေ့နေရတာကိုလည်းဆွေးနွေးဖို့ရှိနေပါတယ်။ဒေသတွင်းနိုင်ငံ18နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်မဲ့အာရှအရှိအရှာတီတီစီဝေးမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার လင်းတဲ့ပြတင်းကိစ္စတောင်တရုတ်ပင်လယ်ပြင်ရေချောင်းပြဿနာကျန်းဖက်ဝါတာဆွဲဆိုင်ရာစိုက်ဘာလုံခြုံရေးအပြင်ရခိုင်ပြဿနာကိုပါဆွေးနွေးဖို့ရှိတယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနကပြောပါတယ်ဒီကြောင်းသတင်းပြေဆုံးမကြခင်ကြားအောင်ပါပါ
စင်ကာပူနိုင်ငံမှာဇူလိုင်လ2ရက်ကျတဲ့ပြည်နေကနေစနေနေ့ထိ3ရက်ကြာချင်းပတ်မယ်အာဆီယံကနေဒါဝန်ကြီးအဆင့်နှစ်ပတ်လည်အစည်းအဝေးနဲ့ ARF အာဆီယံဒေသရင်းအစည်းအဝေးတွေကိုတက်ရောက်မယ်ကနေဒါနိုင်ငံခြားရေးဝန်ကြီးခရစ်စတီယာဖရီလန်ဟာရိုဟင်ဂျာအရေးနဲ့မြောက်ကိုရီးယားအရေးကိုဆွေးနွေးမှာဖြစ်ကြောင်းကနေဒါနိုင်ငံခြားရေးဝန်ကြီးဌာနပြောကြားချက်ကိုကိုကာဘီရေဒီယိုကနေဒါနိုင်ငံတကာသတင်းမှာဖော်ပြပါတယ်မြန်မာနိုင်ငံကနေအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးတိမ်းရှောင်နေတဲ့တိမ်းနေချီတဲ့ရိုဟင်ဂျာတွေအရေးပြင်မြောက်ကိုရီးယားနျူကလ িয়ার နဲ့ဒုံးကျည်လက်နဲ့အစီအစဉ်တွေကြောင့်ဒေသရင်းလုံခြုံရေးအခြေအနေတွေအတွက်ချင်းချောက်မှုတွေပေါ်ပေါက်နေတဲ့ကိစ္စကိုဝန်ကြီးဖရီလန်ကဆွေးနွေးဖို့ရှိတာပါ
။မြန်မာပြည်သုံးပြက် သုံးဘက်ပါပြီးတော့အိမ်မှာပဲဆက်နဲ့ညှစ်ထုတ်လို့ရနိုင်တဲ့ 3D plastic သနတ်ကိုဘယ်လိုလုပ်ရလဲဆိုတဲ့လုပ်ပုံလုပ်နည်းကိုဖြန့်ချိခဲ့တဲ့ Texas ပြည်နယ်သားတဦးကိုဖြန့်ချိခွင့်ပေးခဲ့တာကြောင့် Washington DC ပါဝင်ပြည်နယ်ရှစ်ခုကသမ္မတ Trump ဆိုတာကိုတရားစွဲဆိုနေကြပါတယ်။ဤပညာကြောင့်ဒီအိမ်မှာပဲသနတ်တွေထုတ်လို့ရနိုင်တဲ့အခြေအနေတွေအခုရောက်နေပါပြီ။အခုအတွက်အမှုအတွက်သမ္မတ Trump ကလည်းဒီကိစ္စကိုဆက်ပြီးတော့လေ့လာနေတယ်လို့ဆိုပါတယ်။ Direct from Washington The Voice
of America နောက်ဆုံးရနိုင်ငံကသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျောင်းလင်းတို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်။ခုတော့သတင်းလွှာတွေတင်ဆက်ပေးပါရမယ်။ဩဂုတ်လ10ရက်နေ့ဒီကနေ့စတင်တဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီး Mike Pompeo ရဲ့အာရှသုံးနိုင်ငံခီးစဉ်အတွင်းမြန်မာနိုင်ငံနဲ့ပတ်သက်တဲ့ကိစ္စတွေကိုဒေတာရဲနိုင်ငံသားရဲ့ဝန်ကြီးတွေနဲ့ဆွေးနွေးဖို့ရှိနေပါတယ်။ရခိုင်ပြည်နယ်ကိစ္စမြန်မာနိုင်ငံတော်ဝန်ရည်ကြီးမှုတွေဖြစ်ရတဲ့တဘာဝဘေးဒဏ်နဲ့ပတ်သက်တဲ့ကိစ္စလူသားချင်းစာနာမှုအကူအညီပေးရေးပူးပေါင်းဆောင်ရွက်မှုတွေနဲ့ပတ်သက်လို့ဝန်ကြီး Pompeo ကခီးစဉ်အတွင်းမှာဆွေးနွေးမှာဖြစ်တယ်လို့နိုင်ငံရေးဌာနရဲ့အကြီးအကဲတာဝန်ရှိသူကသတင်းတောက်တွေကိုပြောဆိုပါတယ်။မလေးရှားစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားမဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီးရဲ့ခီးစဉ်နဲ့ပတ်သက်လို့မတ်စုမြွန်မောင်ကနေပြီးတော့တင်ဆက်ထားတာကိုနားဆင်ပါခင်ဗျာ
။ဒီကနေ့ဝါရှင်တန်ကနေထွက်ခွာပြီးဩဂတ်လ2ရက်နေ့ကနေ9ရက်နေ့အထိမလေးရှားစင်ကာပူနဲ့အင်ဒိုနီးရှားနိုင်ငံတွေကိုသွားရောက်မဲ့အမေရိကန်နိုင်ငံသားကြီးဝန်ကြီး Mike Pompeo ရဲ့ခီးစဉ်မှာအထူးကသွားမဲ့နိုင်ငံကတော့စင်ကာပူနိုင်ငံဖြစ်ပါတယ်။လက်ရှိ2018အာဆီယံအလှည့်ကျဥက္ကဋ္ဌတာဝန်ယူထားတဲ့စင်ကာပူမှာကျင်းပမယ်နိုင်ငံဆောင်နှစ်ပတ်လည်စီဝေးပွဲတွေကိုဝင်ကြီးပွန်ပီယိုတက်ရောက်ဖို့ဖြစ်တယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူတယောက်ကခီးစဉ်နဲ့ပတ်သက်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ဝင်ကြီးပွန်ပီယိုဟာအာဆီယံ Regional Forum အာဆီယံဒေသရင်းဆွေးနွေးပွဲ East Asia Summit အရှေ့အာရှထိပ်သီးနိုင်ငံသားရေးဝင်ကြီးအဆင့်ဆွေးနွေးပွဲ American ASEAN နိုင်ငံသားရေးဝင်ကြီးအဆင့်ဆွေးနွေးပွဲနဲ့မဲခေါင်မြေဝမ်းအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲတွေကိုတက်ရောက်မှာဖြစ်ပါတယ်။နိုင်ငံပေါင်း18နိုင်ငံပါဝင်တဲ့ East Asia Summit ကြာရင်မြန်မာနိုင်ငံကရခိုင်ဒေသပြဿနာကိုအမေရိကန်နိုင်ငံသားရေးဝန်ကြီးပွန်ပေယိုထည့်သွင်းဆွေးနွေးဖို့ရှိတယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူကအခုလိုပြောပါတယ်
။ The denuclearization of the DPRK, the contested South China Sea, terrorism, maritime and cybersecurity and the crisis in Rakhine State among
North Korea nuclear kinshin ke sa ရေပိုင်နဲ့ညှင်းပွားနေတဲ့တောင်တရုတ်ပင်လယ်ကိစ္စ၊ကြံဖက်ဝါဒ၊ရေချောင်းနဲ့စိုက်ဘာလုံခြုံရေးကိစ္စတွေအပြင်ရခိုင်ပြည်နယ်ပြည်ထနာပါဝင်တခြားလုံခြုံရေးဆိုင်ရာအရေးကြီးတဲ့ကိစ္စတွေကိုလည်းဆွေးနွေးမှာဖြစ်ပါတယ
်။မဲခေါင်မြေဝအောက်ပိုင်းဒေသဖွံ့ဖြိုးရေးဆိုင်ရာဝန်ကြီးအဆင့်ဆွေးနွေးပွဲကြရင်လည်းမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ရေကြီးမှုလိုပြဿနာမျိုးတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိပါတယ်။မြန်မာနိုင်ငံအပါအဝင်မဲခေါင်မြေဝအောက်ပိုင်းဒေသ၅နိုင်ငံနဲ့ပူးပေါင်းဆောင်ရွက်မှုပို့ပြီးတော့ခိုင်မာစေရေးကိုဆွေးနွေးမှာဖြစ်တယ်လို့နိုင်ငံသားရေးဌာနအကြီးအကဲတာဝန်ရှိသူကပြောပါတယ်။
These include Burma, Cambodia, Thailand, Laos, and Vietnam. The discussions
American နဲ့ပူးပေါင်းဆောင်ရွက်မှုတွေပို့ပြီးတော့ခိုင်မာအောင်ဆောင်ရွက်မဲ့မဲခေါင်မြေဝမ်းအောက်ပိုင်းနိုင်ငံတွေထဲမှာမြန်မာ Cambodia, Thai, Laos နဲ့ Vietnam နိုင်ငံတွေပေါ်ပေါ်မှာလေဆွေးနွေးမဲ့အကြောင်းအရာတွေအများကြီးထဲမှာရေအရင်းမြစ်စီမံခန့်ခွဲရေးကိစ္စကိုလည်းဆွေးနွေးကြမှာပါလက်တလုံးမှာကိုပဲ Laos မှာရေကာတာကျိုးပေါက်တာရဲ့မြန်မာနိုင်ငံမှာရေအကြီးကျယ်ကြီးနေတာရဲ့လို့ကြေကွဲစရာဖြစ်တယ်ဖြစ်နေတော့ဒီအကြောင်းတွေကိုဆွေးနွေးဖို့ချိန်ခိုက်ပါပဲရေဘေးဒုက္ခခံရတဲ့မြန်မာနဲ့လာအိုနိုင်ငံလုံးကပြည်သူတွေကိုအမေရိကန်ပြည်ထောင်စုကဝန်ထမ်းစကားပါပါတယ
်အခုလိုနိုင်ငံသားရေးဝန်ကြီးရဲ့ခီးစဉ်မစခင်တည်းရဲ့အလိုကပဲအမေရိကန်အစိုးရအနေနဲ့အင်ဒိုပစိဖိတ်ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေပိုပြီးတိုးမြင့်သွားမယ်လို့ပြောကြားခဲ့ပါတယ်အာရှမှာကုန်သွယ်ရေးနဲ့ယင်းနှိမ့်ညွတ်မှုကိုတိုးချဲ့သွားမယ်လို့ဝန်ကြီးပွန်ပီယိုကအမေရိကန်ကုန်သွယ်ကြီးများအသင်းကပြုလုပ်တဲ့ဆွေးနွေးပွဲတစ်ခုမှာမိန့်ခွန်းပြောခဲ့တာပါAmerican ga Indo-Pacific ဒေသမှာစီးပွားရေးအရာထိတွေ့ဆက်ဆံမှုတွေတိုးလုံသွားဖို့အစီအစဉ်ရှိတော့မြန်မာနိုင်ငံနဲ့ရောတိုးမြင့်ဖို့အခြေအနေဘယ်လိုရှိပါသလဲ American ASEAN စီးပွားရေးကောင်စီရဲ့ပြောခွင့်ရကိုလာဖုံးမြင့်ကအခုလိုတုံ့သက်ပါတယ
်လောလောဆယ်မှာက American မြန်မာရေးရာ policy ကနှစ်ခုကွဲနေတယ်ပေါ့လွတ်တော်ဘက်ကတော့အခုမှလည်းသိတဲ့အတိုင်းပဲရခိုင်ရေးကိစ္စကပဲနံပါတ်၁အကုန်လုံးဟိုနေရာယူနေတယ်ပေါ့နော်အဲရခိုင်ရေးကိစ္စနဲ့ဆက်လင်းပြီးတော့လေစီးပွားရေးပိတ်ဆို့မှုတွေနေပြန်ပြီးတော့ချမှတ်တော့မယ်ဆိုတော့အတန်ကြီးထွက်နေတယ်။အဲဒါပေမဲ့လည်းအလွှတ်တော်ကဘလောက်ပဲအတန်ထွက်ထွက်ကဒီ executive branch ပေါ့အင်ဘျူရိုဘက်ကနေအတီးပြုမှပဲဒီစီးပွားရေးပိတ်ဆို့မှုဆိုတာလည်းတကယ်ဖြစ်လာနိုင်တယ်။အဲ့တော့ကျွန်တော်တို့ကကြည့်ရမယ့်ဟာတကယ်အရေးကြီးကြည့်ရမှာပါလေဆိုတော့အင်ဘျူရိုကမြန်မာနိုင်ငံအရေးကိုဘယ်လိုမြင်နေလဲပေါ့။အဲအဲ့ဒါကိုကျွန်တော်တို့ကြည့်ရတဲ့အခါမှာအနည်းဆက်ဆုံးကျွန်တော်ပြောရမယ်ဆိုရင်တော့ဗျာပြီးခဲ့တဲ့နှစ်လလောက်က American မြို့သားကြံပေးကောင်စီရဲ့အကြီးအကဲတယောက်ဖြစ်တဲ့ Matt Potential မြန်မာနိုင်ငံကိုသွားတယ်။သွားတဲ့အခါမှာသူရခိုင်ရေးကိုသူကပြောတော့ဆိုတော့ဒီရခိုင်ရေးရဲ့ရေးရှည် long term strategy ထားပြီးတော့ဖြေ ေရှင်းရမယ့်ကိစ္စဖြစ်တယ်ဒီနေ့ဝင်ဒီနေ့ရှင်းလို့မရဘူးအဲ့ဒါကိုသူတို့သဘောပေါက်တယ်အခုတော့အဲ့တော့မြန်မာပြည်ရဲ့ဟို NLD ဥဆောင်တဲ့အစိုးရဟိုဒေါက်ဆန်းစုကြည်ဥဆောင်တဲ့အစိုးရကလုပ်နေတဲ့လုပ်ငန်းစီစဉ်တွေကိုဆက်ပြီးတော့ American အစိုးရကနေပြီးတော့အားပေးပြီးတော့တိုက်တွန်းနေတယ်တနင်္လာမြန်မာဟို district constructors ဖြစ်ဖြစ်ပေါ့နော်အဘေကူညီတဲ့ဆိုတော့ပြောတယ်အဘေကူညီရဲ့နေရာမှာလေစီဝါရေးရင်းနှီးမြှုပ်နှံမှုကိုပဓာနထားပြီးလုပ်ကြပါဆိုပြီး American company ကိုသူတိုက်တွန်းသွားတယ်စီဝါရေးရင်းနှီးမြှုပ်နှံမှုတွေဝင်လာမှဝင်လာရင်းနှီးမြှုပ်နှံမှုနဲ့အတူတူစီဝါရေးတိုးတက်မှုအနေပြီးတော့လူမှုရေးတိုးတက်မှုပညာရေးတိုးတက်မှုတွေနဲ့အတူတူဒီလိုမျိုးရေရှည်ဖြစ်နေတဲ့ပြဿနာကြီးကိုအတူတူကဖြေရှင်းနိုင်မှာဖြစ်တယ်ဆိုပြီးသူကပြောပါတယ်
အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ဟာစင်ကာပူကိုအသွားမလေးရှားကိုဝင်ပြီးတော့ဝင်ကြီးချုပ်မဟာသီယာမိုဟာမက်နဲ့တွေ့ဆုံဖို့ရှိတယ်လို့စင်ကာပူကအပြန်အင်ဒိုနီးရှားနိုင်ငံမှာသမ္မတဂျိုကိုဝီဒိုဒိုနဲ့တွေ့ဆုံမှာဖြစ်ပါတယ်။သူ့ရဲ့အခုအာရှခရီးစဉ်ဟာတတိယမြောက်ဖြစ်ပြီးသမ္မတဒေါ်နယ်ထရမ့်နဲ့အတူစင်ကာပူခရီးစဉ်လုံးကတစ်ခေါက်ဗီယက်နမ်နိုင်ငံကိုတစ်ခေါက်သွားရောက်ခဲ့ပြီးဖြစ်ပါတယ်ရှင်
။မဆူမြတ်မွန်ပြောပြသွားတာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးဖို့အတွက်ဖွဲ့စည်းလိုက်တဲ့၄ဦးပါလွတ်တပ်သောစုံစမ်းစစ်ဆေးရေးကော်မရှင်ဟာနိုင်ငံတကာအာရုံစိုက်နေကြတဲ့ပြဿနာကိုအကောင်းဆုံးအဖြေရှာနိုင်လိမ့်မယ်လို့တုံ့တက်သူတွေရှိသလိုစစ်တပ်ဘက်ကပူပေါင်းဆောင်ရွက်မှုမလုပ်ခဲ့ရင်စုံစမ်းစစ်ဆေးမှုကအလုပ်ဖြစ်ပါမလားဆိုတဲ့တန်တရားတွေလည်းရှိနေပါတယ်။ VOA သတင်းတောက်မတ်မီခါကစုံစမ်းမေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ
။ရခိုင်ပြည်နယ်တွင်ပြန်လည်တင့်မြက်ရေးတည်ငြိမ်အေဂျင်စီနဲ့ဖွံ့ဖြိုးတိုးတက်ရေးတို့ကိုဆောင်ရွက်နိုင်ဖို့အမျိုးသားအစည်းအဝေးတရက်အနေနဲ့အဖွဲ့ဝင်၄ဦးပါလွတ်လပ်တဲ့စုံစမ်းရေးကော်မရှင်ကိုမြမအစိုးရကဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဒီကော်မရှင်ဟာ ARSA အကြမ်းဖက်တိုက်ခိုက်မှုဖြစ်ပွားပြီးနောက်ပိုင်းလူခွင့်ရေးချိုးပေါင်ကြောင်ဆွတ်ဆွဲချက်တွေကိုစုံစမ်းစစ်ဆေးမှဖြစ်ပြီးဒီကော်မရှင်ကိုပြည်တွင်းနဲ့နိုင်ငံတကာကဥပဒေနဲ့ဤပညာကျွမ်းကျင်သူတွေကပံ့ပိုးကူညီသွားမယ်လို့တမရယုံကြည်ညာချက်မှဖော်ပြထားပါတယ်။ကော်မရှင်နဲ့ပတ်သက်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥဖေတန်းကတော့နိုင်ငံတကာဘက်ကတက်မတော်ကိုလူခွင့်ရေးချိုးပေါက်တဲ့လှုပ်ဆောင်မှုတွေနဲ့နည်းမြေရှင်းလင်းခဲ့တယ်လို့ဆွဆွဲနေတာမို့တက်မတော်ဘက်ကဘလို့ပူပေါင်းဆောင်ရွက်တလဲဆိုတာကိုစောင့်ကြည့်ရမယ်လို့သူကဆိုပါတယ
်ဒီကော်မရှင်ရဲ့ခေါင်းစဉ်က ARSA အကြမ်းဖက်ပြီးတဲ့နောက်ပိုင်းမှာဖြစ်လာတဲ့အကြမ်းဖက်မှုတွေပေါ့နော်အဲလူခွင့်ရေးချိုးပေါက်မှုတွေသူတို့ပြောနေတဲ့အဲလူမျိုးတွေတတ်ပြမှုတွေမတိမ်းမှုတွေစသဖြင့်ပေါ့အဲဒီလှုပ်ရက်တွေကိုစစ်ဆေးမယ်ဆိုတော့အနည်းအားဖြင့်ပြောရရင်တော့တက်ကိုစစ်စစ်မယ်ဆိုတဲ့သဘောမျိုးဖြစ်ပါတယ်။ပြီးတော့တက်ကတကယ်တမ်းကိုစစ်စစ်ခံပါမလား။အဲတကယ်တမ်းထိတ်ထိတ်တိုးလာတဲ့အခါမှာတက်နဲ့ဘလို့ပြန်ပြီးတုံ့ပြန်မလဲဆိုတာတော့ကျွန်တော်စောင့်ကြည့်ရမယ်။အဲစိုးရင်ကြာလဲကောင်းတယ်ပေါ့။အဲတော့ဒီကော်မရှင်ကနိုင်ငံတကာရဲ့ဖိအားကိုရော့ချသွားအောင်လို့နော်လုပ်တယ်ကျွန်တော်မြင်တယ
်။အရင်ရခိုင်ပြည်နယ်ရင်းစုံစမ်းရေးအဖွဲ့ဖွဲ့စည်းခဲ့တဲ့အဖွဲ့အစည်းတွေကိုစစ်ဖက်နဲ့ရဲဘက်ကအပြည့်အဝပူးပေါင်းမှုမရှိပဲစုံစမ်းစစ်ဆေးသူတွေတွားကျင်တဲ့နေရာအလုံးတွားခွင့်မရခဲ့တာလို့ရှိတာမို့ဒီတစ်ခေါက်မှလည်းစုံစမ်းစစ်ဆေးမှုကထိရောက်ပါမလားလို့မေးခွန်းတွေထွက်ပေါ်နေတာလည်းရှိပါတယ်ဒီလိုစုံစမ်းစစ်ဆေးဖို့အဖွဲ့မဖွဲ့ခင်မှာရခိုင်ကိစ္စနဲ့ပတ်သက်လို့နိုင်ငံတော်အတိုင်ပင်ခံနဲ့ကာကွယ်ရေးဦးစီးချုပ်တို့အပါအဝင်ထိတ်သီးတွေ့ဆုံဆွေးနွေးမှုတွေလုပ်ခဲ့တာရှိပါတယ်ဒီတွေ့ဆုံမှုနဲ့ပတ်သက်လို့တင်းထုတ်ပြန်တာမရှိခဲ့ပေမဲ့ဒီစုံစမ်းစစ်ဆေးရေးအဖွဲ့ဖွဲ့ဖို့ကိစ္စကိုထဲ့သွင်းဆွေးနွေးခဲ့တာမျိုးရှိနိုင်တယ်လို့တုံ့တက်မှုတွေလည်းရှိနေပြီးတစုံတရာသဘောတူညီချက်ရထားတာမို့တက်မတော်ဘက်ကကော်မရှင်ဘက်ကစုံစမ်းစစ်ဆေးနိုင်ွယ်ရှိတယ်လို့တုံ့တက်တာတွေလည်းရှိနေပါတယ်ဒီကော်မရှင်ရဲ့စုံစမ်းစစ်ဆေးမှုဘလောက်ထိအောင်မြင်မလဲဆိုတာနဲ့ပတ်သက်လို့ဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင်ကတော့
အရင်နှုံးကကြတဲ့ခါကျတော့ဟိုဒါကသိပြီးတော့မှဟိုမတွေ့ရမထီရဒီလိုအခြေအနေမျိုးဖြစ်တာကိုအခုကျတော့သူတို့ကဒါနိုင်ငံတကာမှာဒီအလုပ်တွေလုပ်ဖို့တဲ့လူတွေဖြစ်တဲ့ခါကျတော့သူတို့မှနီးနာတွေရှိမယ်အထောက်အကူနဲ့ဘယ်လိုနီးမလုပ်ရမလဲဆိုတဲ့ဟာတွေရှိမယ်အဲ့လိုမျိုးမင်းရဲ့စုံစမ်းမှုတွေလုပ်တဲ့ခါအဲတစ်ဖက်ကမင်းရဲ့စုံစမ်းခံရသူတွေပေါ့နော်အဲ့ဒါကတော့အကုန်လုံးပါနိုင်တာပဲဘက်ဒီဘီပါနိုင်တာပဲကိုစင်နေဘက်ကလည်းပါနိုင်တယ်တစ်ဖက်ကတပ်မတော်တို့ရဲတပ်ဖွဲ့တို့နောက်အုပ်ချုပ်ရေးပိုင်းဆိုင်ရာတို့အားလုံးပါနိုင်တာပဲအဲ့တော့ပါတဲ့အဖွဲ့အစည်းတွေကဟိုပူးပေါင်းဆောင်ရွက်မှုရှိမယ်ဆိုရင်တော့ဒါသူတို့လုပ်ငန်းတွေအောင်မြင်နိုင်တာပေါ့
နိုင်ငံရေးလေလာတုံသက်သူဒေါက်တာခင်မောင်ညိုကတော့လက်ရှိဖွဲ့လိုက်တဲ့ကော်မရှင်မှာပြည်ပဥပဒေကျွမ်းကျင်သူတွေပါဝင်တယ်လို့ပြည်ရင်းဥပဒေရေးရာကျွမ်းကျင်သူတွေပါထည့်သွင်းဖွဲ့ဖို့လိုအပ်နေတယ်လို့ထောက်ပြခဲ့ပြီးဒီဖွဲ့ဖွဲ့တာနဲ့ပတ်သက်လို့သူက
ဆက်ပြီးတော့သူဘာမှအများကြီးမလုပ်နိုင်တာမဟုတ်ဘူးအဖွဲ့အစည်းတစ်ခုဖြစ်အောင်တော့ပဲဟိုနာမည်ရှိအောင်တော့ပဲရှိသွားမယ်လို့ကျွန်တော်ထင်တာပေါ့အဲ့တော့သူတို့ဘယ်လိုဆက်လုပ်မယ်ဆိုတဲ့အခါလေးတော့ကျွန်တော်ဆက်ကြည့်တာပေါ့အလို့ရအောင်လန်ခတ်တဲ့ကိစ္စဖြစ်နေတာပေါ့အဲစုံစမ်းစစ်ဆေးမှုပြုတာအကောင်းဆုံးဥပဒေလို့တော့ပြောလို့ရပါတယ်
မကြသေးခင်ကမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်တွေကလည်းရခိုင်ပြည်နယ်ရင်းလူ့အခွင့်အရေးချိုးဖောက်မှုကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူနိုင်ဖို့လူ့အခွင့်အရေးချိုးဖောက်မှုတွေကိုလွတ်လပ်စွာစုံစမ်းစစ်ဆေးခွင့်ပေးဖို့မြန်မာအစိုးရကိုတိုက်တွန်းခဲ့တာတွေရှိခဲ့ပြီးအခုဒီကော်မရှင်ကဘလောက်ထိစုံစမ်းစစ်ဆေးနိုင်မလဲဆိုတာကိုနိုင်ငံတကာကတော့ပြည်တွင်းကပါစောင့်ကြည့်လျက်ရှိပါတယ်ရှင်
။မတ်မီခါရဲ့သတင်းတော်ကိုနားဆင်ကြရတာဖြစ်ပါတယ်။ဥရောပရောက်ကချင်းအဖွဲ့အစည်းတွေအနေနဲ့ဂျာမနီနိုင်ငံမှာဇူလိုင်လ29ရက်နေ့ကနေ29ရက်နေ့ထိကချင်းပြည်နယ်ငင်းကြိုင်းရေးနဲ့ဆီပေးဆောင်ဒုက္ခသည်တွေအရေးကိုနိုင်ငံတကာကနှိုးကြမှုရရှိစေရေးဆောင်ရွက်ပေးဖို့အတွက်ဆွေးနွေးခဲ့ကြပါတယ်။ဒီဆွေးနွေးပွဲနဲ့ပတ်သက်လို့ဂျာမနီခြေစိုက်ကချင်းတိုင်းရင်းသားလူမှုအဖွဲ့အစည်းအတွင်းရင်းမူမရမ်ဇော်အောင်ကိုကိုညာဝဲအောင်ကဆက်သွယ်မေးမြန်းတဲ့ခါမှာဆွေးနွေးခဲ့ရတဲ့အကြောင်းအရာတွေနဲ့ပတ်သက်ပြီးတော့သူကအခုလိုစပြီးတော့ပြောပြပါတယ်။
ဒီရချက်ကပါလဲဆိုတော့တို့ရဲ့ခေါင်းစဉ်က politics religion and gacha ပေါ့ဒီသုံးခုရဲ့အောက်မှာမှကျွန်တော်တရားဆွေးနွေးပြီးတော့ဒီအမေရိက WKC ကအနေနဲ့ကြတော့ဒီကဒီလိုနိုင်ငံများစွာနဲ့တို့ဘလို network ချိတ်ဆက်မယ်ဆိုပြီးတော့ပြည်တော်ရေးကော်မတီအဖြစ်ဟိုကိုလာဆိုင်ကရောက်လာပြီးတော့ကျွန်တော်တို့အတူလာရောက်ပူးပေါင်းပြီးတော့ဆွေးနွေးပါဝင်တာပေါ့
ဥရောပရောက်ကချင်တိုင်းသားမိသားစုတွေအနေနဲ့ကအခုမြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့ကချင်စစ်ပွဲတွေရော့ကျသွားရင်းနဲ့ဒီ IDV လို့ခေါ်တဲ့ပြည်တွင်းစစ်ရှောင်ဒုက္ခသည်တွေသူတို့ရဲ့နေရမှာပေါ့ဗျာငင်းငင်းချင်းနဲ့ပြန်လဲနေထိုင်လုပ်ကန်စားတောက်ခွင့်ရဖို့အတွက်ကိုဘာတွေလုပ်ဆောင်သွားဖို့စီစဉ်နေများရှိပါလဲ
ဟုတ်ကဲ့ဒီအချက်တွေကကျွန်တော်တို့ဒီအဓိကပါဒီယူရိုပါရှိတဲ့လူတွေပေါ့နော်လောလောဆယ်ဖြစ်လာတဲ့အချိန်မှာကျွန်တော်တို့ဒီနိုင်ငံအလိုက်ပေါ့နော်စစ်ဆောင်တွေကိုကျွန်တော်တို့ကတတ်နိုင်တော့တောင်းဆိုကနေကျွန်တော်တို့ကူညီထောက်ပံ့တဲ့အခမ်းကဏ္ဍတော့ရှိရတယ်။ဒါပေမဲ့ဒီထက်ပိုပြီးတော့ပေါ့နော်ချုပ်ငင်းတော့ဒီ PDP ကတော့ဒီ IDB camp တွေကိုမကူညီတဲ့အခြေအနေမှာကျွန်တော်တို့ဒီကူညီရဲ့ effort တွေတွားရင်ပြီးမတွားတာတော့တာမျိုးတွေအခြေအနေကိုဒီအဓိကလှုပ်ရှားနေကြတာတော့ဒီအမေရိကတို့ဂျပန်တို့ကအရင်လှုပ်ရှားနေတာဒါကိုကျွန်တော်တို့ယူရိုအဖက်အနေနဲ့တစ်ခုတည်းအတန်ထွက်ပြီးတော့ဘယ်လိုတောင်းကနေဒီကအစိုးရတွေနဲ့ချိတ်ဆက်ပြီးတော့လှုပ်ဆောင်ကြမယ်လဲဆိုတော့အန်ကန်နာကိုအဓိကထားပြီးတော့ကျွန်တော်တို့ဆွေးနွေးကြတာပေါ့
ကိုမရန်ဇောင်ကလည်းဂျာမနီမှာဆိုတော့လေဂျာမနီအစိုးရကဒီကချင်စစ်ပွဲတွေနဲ့ပတ်သက်လို့သူတို့မှာသဘောထားတကူရှိလားဘလို့တိထားတာရှိလား
ကျွန်တော်တို့တိထားတဲ့အရာပေါ့ဒီဂျာမနီရဲ့အစိုးရကတော့ကျွန်တော်ရဲ့ IDV camp ပေါ်မှာကူညီတာထောက်ပံ့တဲ့ဟာအများကြီးရှိပါတယ်အများကြီးရှိတယ်ဆိုတော့သူတို့ကဒါလိုက်ဒီနိုင်ငံတော်အစိုးရနဲ့သူတို့ကဆက်သွယ်ပြီးမကူညီဘူးသူကတခြားတစ်ဖက်လက်ပြီးတော့ဘာသာရေးအဖွဲ့အစည်းနဲ့သူတို့ကဒါလိုက်ချိတ်ဆက်ပြီးတော့ကူညီတဲ့အနေထားကတော့အများကြီးရှိပါတယ်ဘာကြောင့်ကျွန်တော်ဒီလိုပြောနိုင်တယ်လဲဆိုရင်အဲ့ဒါကရောက်လာတဲ့ဘာသာရေးကောင်းဆောင်ရေးခန္ဓာတီကိုရောက်လာတယ်ရောက်လာပြီးတော့ကျွန်တော်လိုက်ပို့ရတဲ့အခြေအနေတွေအများကြီးရှိတာပေါ့ဒါပေမဲ့အတင်းစိတ်ကတော့သူတို့ဘလို့ကြည်ကြရတယ်ဆိုတော့ကျွန်တော်လည်းသူတို့မပြောမယ်ဆိုရင်အတင်းစိတ်မမေးဘူးပေါ့ဒါပေမဲ့အဲ့ကိုရောက်လာတဲ့လူတွေဆိုတော့လိုက်ပြီးခေါ်သွားရတဲ့အချက်တွေတော့ခန္ဓာကျုံဖြစ်ပါလားဘုဘကလူတွေဒီကိုဒီကအစိုးရနဲ့တွေ့ရခြင်းပေါ့
စိပေးဆောင်ဒုက္ခတွေဒီနောက်ထပ်မထွက်လာအောင်အဓိကဘယ်လိုပြဿနာတွေကိုဖြေရှင်းကင်တွယ်မှဟာလာနိုင်ငံတော်မှာပြည်လည်မှုရမယ်လို့ဟာတွေးထင်မိတာရှိပါလေ
။ဥရောပရောက်ဒီတိုင်းဒေသကျွန်တော်တို့ဒီကချင်အနေနဲ့ရောအဓိကရောစစ်အစိုးရပေါ်မှာအဓိကသူရဲ့ decision တော့လဲမို့တည်ရပါတော့သူရဲ့ decision အနေနဲ့ပဲဒီကြည်တင်းရဲ့ငင်းချမ်းရဲ့အလုံးပြည်လည်ငင်းတက်မယ်ဆိုတဲ့ဟာကိုကျွန်တော်အလုံးကတော့တွေးထားတော့ဒီအချက်ပေါ်မှာပဲအပြည့်ကဒီကတကယ်လို့ကျွန်တော်တို့ဒီကယူရိုပကအစိုးရတွေနဲ့စကားပြောဖြစ်ရင်လည်းအပြည့်ကမြန်မာပြည်ကငင်းချင်ရင်ကပြပုစရာအပြည့်တတ်မတော်ပါပဲမူတည်ရဲ့တတ်မတော်ကဒါအပြည့်ငင်းချင်ရင်ကအပြည့်ကကြိုးကန်ထားတဲ့သူတွေဖြစ်တယ်ဆိုတော့ဒါကိုပဲကျွန်တော်တို့အားလုံးကတစိုက်မလို့ပဲအန်ဒီနဲ့အန်ဒီမဟုတ်ဘဲနဲ့ဒီတတ်မတော်ကိုပဲအပြည့်ကမြေမောင်းထိုးပြီးတော့နော်ဒါကိုပြောပြဖို့အတွက်ရည်ရွယ်ချက်အနေနဲ့အားလုံးရဲ့ကောင်းကျင်ထဲမှာပါဝင်တာပေါ့
ကိုညံဝဲအောင်ဆက်သွင်းမိမြန်တင်ပြတော့တာဖြစ်ပါတယ်အခုတော့နိုင်ငံတကာသတင်းတပုတ်ဆက်ပါမယ်မြောက်ကိုရီးယားနိုင်ငံမှာမစ္စဲဒုံးကြီးအစ်တတီဆောင်းမှုတွေလုပ်နေတဲ့လက္ခဏာတွေမြင်တွေ့နေရတယ်လို့အမေရိကန်ထောက်လှမ်းရေးအဖွဲ့တွေကပြောတဲ့အကြောင်းဝါရှင်တန်ပို့စ်သတင်းစာကဓာတ်ပုံနဲ့တကွဖော်ပြလိုက်ပါတယ်တောင်ကိုရီးယားကလည်းထောက်လှမ်းရေးသတင်းတွေကိုထုတ်မပြောနိုင်ပေမဲ့မြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေတယ်လို့ဆိုပါတယ် nuclear နဲ့ဖျက်သိမ်းမှုအတွက်သဘောတူထားတဲ့မြောက်ကိုရီးယားရဲ့ခြေလှမ်းတွေကဘယ်လိုလဲဆိုတာနဲ့ပတ်သက်ပြီးတော့ကိုကျော်အောင်လင်းကဆက်ပြောပြပေးပါလိမ့်မယ်ခင်ဗျာ
။မြောက်ကိုရီးယားနိုင်ငံပျုံယန်းဒေသမှာရှိတဲ့ဆမ်ဒေါင်းသုတေသနလုပ်ကွက်မှာမစ်ဆိုင်းတုံးကြီးတွေကိုတိစောက်နေတဲ့အရေးလက္ခဏာတွေကိုမြင်ရတဲ့ထောက်လိုင်းဂျိုဒူးကရိုက်ထားတဲ့တပ်ပုံတွေပါဝင်သက်သေထောက်ထားအစ်စ်တွေကိုဝါရှင်တန်ဖို့စ်သတင်းစာမှာဇူလိုင်လ30ရက်နေ့ကဖော်ပြထားပါတယ်။အဲ့ဒီတပ်ပုံတွေကမကြသေးခင်သတင်းပတ်တွေတုန်းကမှရိုက်ထားတဲ့တပ်ပုံတွေပါအမည်မဖော်လိုတဲ့အမေရိကန်ထောက်လိုင်းအရာရှိတွေရဲ့ပြောဆိုချက်အရကြီးမားတဲ့ဆမ်ဒေါင်းသုတေသနလုပ်ကွက်မှာမစ်ဆိုင်းဒုံးကျည်တစ်ခုဒါမှမဟုတ်နှစ်ခုတိစောက်နေပုံရတယ်လို့ Washington Post သတင်းစာကပြောပါတယ်တပ်သေးထောက်ထားအစ်စ်တွေအရလောင်စာအရေး၃တိုက်ချင်းပစ်ပက်ထိန်တပ်ဒုံးကျည်တွေကိုတိစောက်နေတဲ့သဘောပါပဲမြောက်ကိုရီးယားရဲ့မစ်ဆိုင်းဒုံးကျည်ကအမေရိကန်ပြည်ထောင်စုကိုရောက်အောင်ပစ်နိုင်တဲ့အထိထုတ်လုပ်ထားနိုင်ခဲ့တာပါထောင်လိုင်းဂျိုဒူးကရိုက်ထားတဲ့တပ်ပုံတွေအရဆမ်ဒေါင်းဆက်ယုံမှာမော်တော်ယာဉ်တွေဝင်ထွက်သွားလာနေတာကိုတွေ့ရပါတယ်။မြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေပါတယ်လို့တောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ခင်တုခွမ်းကသတင်းတော်တွေကိုမနေ့တုန်းကပဲပြောပါတယ
်။정부는한미관계
တောင်ကိုရီးယားဆိုရဟာမြောက်ကိုရီးယားရဲ့လှုပ်ရှားမှုတွေကိုအနီးကပ်စောင့်ကြည့်နေပြီးတော့အမေရိကန်ပြည်ထောင်စုနဲ့လည်းအနီးကပ်လှုပ်ဆောင်မှုတွေရှိနေပါတယ်။ထောင်လိုင်းသတင်းတွေကိုကျွန်တော်တို့ပြောလို့မဖြစ်ဘူးဆိုတော့ကတော့ခင်ဗျားတို့လည်းနားလည်ပေးနိုင်လိမ့်မယ်လို့ထင်တဲ့အကြောင်းတောင်ကိုရီးယားနိုင်ငံသားဝန်ကြီးဌာနလက်ထောက်ပြောခွင့်ရပုဂ္ဂိုလ်ကကိုရီးယားလိုပြောသွားခဲ့တာပါဆမ်ဒေါင်းဆက်ယုံကနေပြီးတော့ဟွာဆောင်း 15 ICBM လို့ခေါ်တဲ့တိုက်ချင်းပစ်ဒုံးကျည်နှစ်ခုအရင်ကထုတ်လုပ်ထားတာရှိပါတယ်အဲဒီဒုံးကျည်တွေကမြောက်ကိုရီးယားရဲ့အဝေးဆုံးပစ်နိုင်တဲ့ဒုံးကျည်တွေပါပြီးခဲ့တဲ့လတုန်းကပဲစင်ကာပူနိုင်ငံမှာလုပ်ခဲ့တဲ့ထိပ်သီးဆွေးနွေးပွဲမှာနျူကလ িয়ার လက်နက်တွေကိုလုံးဝဖျက်သိမ်းပါမယ်လို့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းကသဘောတူထားတာပါဒါပေမဲ့လည်းအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကင်ဂျွန်အွန်းတို့လက်မှတ်ရေးထိုးထားကြတဲ့သဘောတူညီချက်ထဲမှာတော့နျူကလ িয়ার လက်နက်တွေကိုပဲပုံပယ်နည်းနဲ့ဖျက်သိမ်းဆွလွတ်မှာလဲဒီလုပ်ငန်းတွေကိုဘရော့လုပ်မှာလဲဆိုတဲ့အသေးစိတ်ချက်လက်တွေမပါဝင်ပါဘူးစင်ကာပူဆွေးနွေးပွဲအပြီးမှာတော့မြောက်ကိုရီးယားရဲ့နျူကလ িয়ার ချိမ့်ချောက်မှုတွေမရှိတော့ပါဘူးလို့သမ္မတထရမ့်က Twitter လူမှုကွန်ရက်ကနေပြီးတော့ရေးသားခဲ့ပါတယ် RAND Corporation ရဲ့ကာကွယ်ရေးဆိုင်ရာအကြီးတန်းလေ့လာသုံးသပ်သူ Bruce Bennett ကတော့မြောက်ကိုရီးယားရဲ့ရွေးချက်ဟာရှင်းရှင်းလင်းလင်းမရှိဘူးအရင်ကာလတွေတုန်းကလိုဆွေးနွေးညှိနှိုင်းဖို့လုပ်လိုက်နျူကလ িয়ার လုပ်ငန်းတွေကိုလုပ်လိုက်ဆိုတာမျိုးလည်းဖြစ်နိုင်တယ်လို့ဆိုပါတယ်
The North has learned over the years that
မြောက်ကိုရီးယားဟာလွန်ခဲ့တဲ့နှစ်တွေတုန်းကလှုပ်ဆောင်ခဲ့တာဖြစ်ပျက်ခဲ့တာတွေကိုကြည့်ပြီးတော့ချင်းချောက်မှုတွေပိုလို့လေလေအမေရိကန်ဘက်ကသဘောတူညီမှုရဖို့ညှိနှိုင်းမှုတွေပိုလို့လေလေဆိုတာမျိုးသဘောပေါက်ထားပါတယ်တမရထရန့်ဟာရင်တမရဟောင်းနေလို့လှုပ်ဖို့မလိုအပ်ပါဘူးတမရထရန့်ကပိုးပြီးတော့တွန်းလေလေမြောက်ကိုရီးယားအတွက်အခြေအနေဆိုးလေလေဖြစ်ပါလိမ့်မယ်သူတို့တွေလက်ခံနိုင်မှာမဟုတ်ပါဘူး
မြောက်ကိုရီးယားရဲ့နျူကလ িয়ার ဆိုင်ရာထုတ်လုပ်မှုတွေကိုထိန်းချုပ်ထားနိုင်မှုကအရေးကြီးတယ်လို့လည်း Bruce Bennett ကဆက်ပြောပါတယ
် I think we haven't seen much in the way of denuclearization. I mean
နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးနဲ့ပတ်သက်ပြီးတော့လှုပ်ဆောင်တာတွေများများဆန်းကျွန်တော်တို့မမြင်ရသေးပါဘူးနျူကလ িয়ার ထုတ်လုပ်မှုနဲ့ဆိုင်တာတွေကိုကျွန်တော်တို့ကထိန်းချုပ်စီစဉ်တာပါဒီလိုလုပ်ရတဲ့ကျွန်တော်တို့မတွေ့ရသေးပါဘူးနျူကလ িয়ার လက်နဲ့ချော့ချတာတွေကိုလည်းမတွေ့ရသေးပါဘူ
းမြောက်ကိုရီးယားဟာနျူကလ িয়ার စီစဉ်ကိုဆွန့်လွတ်မယ်လို့ကတိပေးထားပေမဲ့လည်းနျူကလ িয়ার ဘုံးတွေအတွက်လောင်စာတွေကိုဆက်ပြီးတော့ထုတ်လုပ်နေတော့မယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကပြီးခဲ့တဲ့ပတ်တုန်းကပဲပြောထားပါတယ်။လော့စင်မှာတော့နျူကလ িয়ার စီစဉ်ဖြတ်သိမ်းရေးကိုရှေ့ရှုတဲ့ခိုင်မာတဲ့အထောက်အထားတွေပေါ်မှာမြောက်ကိုရီးယားနဲ့ပြောဆိုနေတာဖြစ်ပြီးအမေရိကန်ဘက်ကဆိုလိုတဲ့နျူကလ িয়ার ဖြတ်သိမ်းရေးဆိုတဲ့အသေးပဲကိုခင်ဂျွန်အွန်းကသဘောပေါက်ပါတယ်လို့လည်းအမေရိကန်နိုင်ငံသားဝန်ကြီးပွန်ပီယိုကလွှတ်တော်အမတ်တွေကိုပြောပါတယ်။မြောက်ကိုရီးယားဟာသမ္မတထရမ့်အစိုးရကိုအတုံးချနေတာမဟုတ်ပါဘူးလို့လည်းဝန်ကြီးပွန်ပီယိုကဆိုပါတယ်။
ဒါကတော့မြောက်ကိုရီးယားဘက်ကတန်တရားဖြစ်ပေါ်အနေထားရနေပတ်သက်ပြီးတော့သတင်းလွှာကိုခုကြောအောင်လင်းပြောပြသွားတာဖြစ်ပါတယ် VOA American တန်ကဘော်ရူးနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်မကြာခင်မှာထုတ်လွှင့်ပေးမယ့်ဒုတိယပိုင်း나이ဝက်အစီအစဉ်မှာဆိုရင်တော့ဒိုင်းရိုက်လီလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့တင်ဆက်ပေးမှာမို့စောင့်မျှော်နားဆင်နေပါတယ် VOA ကို email ကနေတဆင့်ဝေဘန်အကြံပြုလို့ရဆိုရင် VOA ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါထမ်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA American တန်ခါဘူရူနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးထုတ်လွှင့်ပေးနေပါတယ်ဒီအစီအစဉ်ကိုလက်ရှိထုတ်လွှင့်ပေးနေတဲ့ရေဒီယိုမီတာလိုင်းနေအပြင်လိုင်းလက်မီတာ190 kHz 1505ကပါတိုးချက်ပြီးထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ Facebook နဲ့ VOA မြန်မာပိုင်းရဲ့ Internet Website burmese.voanews.com မှာလည်းအချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းမှာဆိုရင
်အတိုင်းပြည်ရောဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီအာမလုတ်တ်မကင်တတ်တာတွေအတွေ့အကြုံနေတာတွေနောက်ပြ resist
တယ်လီလိုင်းဆွေးနွေးကံကိုပြန်လည်ပြီးတော့ထုတ်လွှင့်ပေးတဲ့ခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်ဒါအပြင်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာပို့ချချက်ကိုလည်းထုတ်လွှင့်ပေးဦးမှာပါအခုရင်ဆုံးတော့ကမ္ဘာမီဒီယာတွေကစိတ်ဝင်စားစရာမြန်မာနိုင်ငံအကြောင်းတချို့ကိုကောက်နှုတ်တင်ပြပေးပါမယ်တိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့တစ်တော်တွေတီရှိရအရက်ဒီမှာဖြစ်ပေါ်နေတဲ့ပြိပခါတွေကတစားတဲ့တစားရောပါလာနေတဲ့မြန်မာနိုင်ငံကတော်ရိုင်းကြားတော်ဝါးတွေမျိုးတုံတော့အောင်ချင်းချောက်နေတဲ့အကြောင်းကိုကိုနက်ရန်ကုန်အွန်လိုင်းစာဆောင်မှာရေးသားထားတာကိုဖတ်ရှုရပါတယ်။ဒီလိုမဖြစ်အောင်အဓိကကာကွယ်နိုင်မယ့်နည်းလမ်းကတော့ပဋိပက္ခတွေအဆုံးသတ်သွားမှသာဖြစ်လိမ့်မယ်လို့ Wildlife Conservation Society WCS လို့ခေါ်တဲ့တော်ရိုင်းတော်ဝါးကာကွယ်စောင့်ရှောက်ရေးအဖွဲ့ကြီးကနိုင်ငံတကာကြားတော်ဝါးနေများအကျိုးပြီးခဲ့တဲ့သတင်းပတ်အတွင်းကထုတ်ပြန်လိုက်ပါတယ်။အဓိကထောက်ပြထားတာကတော့မြမတက်မတော်နဲ့ကချင်း KIA လက်နက်ကင်ဖွဲ့တို့ကြားတိုက်ပွဲတွေဖြစ်ပေါ်နေတဲ့ဟူးကောင်းတောင်ကြားဒေသဖြစ်ပါတယ်။ကချင်းပြည်နယ်အတွင်းအကျယ်ဝန်း2000ကီလိုမီတာ18000ကျော်ကျယ်ဝန်းတဲ့အဲ့ဒီဒေသမှာတောရိုင်းတိရစ္ဆာန်တွေအများပြားခိုးအောင်ရအရက်ဖြစ်ပြီးကိုပိုင်အုပ်ချုပ်ခွင့်ရနာဂဒေသနဲ့သခိုင်းတိုင်းဒေသကြီးတွေမှာကဘာပေါ်မှာကြားတွေအများပြားနေထိုင်ရအရက်ဖြစ်ပါတယ်။ WCS, WWF, FFI အစရှိတဲ့အဖွဲ့တွေကဒေသတွင်းမှာနှစ်အတန်ကြာကလေးကသူတေသနာပြုလုပ်နေသလိုကြေးရွာသားတွေကိုလည်းတော်ရိုင်းတိရစ္ဆာန်ကာကွယ်စောင့်ရှောက်ရေးလုပ်ငန်းတွေမှာပါဝင်လာအောင်လက်ကျင့်တင်နန်းပေးတာမျိုးတွေပြုလုပ်နေကြတာပါ။ဒါပေမဲ့တိုက်ပွဲတွေကြောင့်ကြေးရွာသားတွေဟာတော်ရိုင်းတိရစ္ဆာန်တွေကိုကာကွယ်စောင့်ရှောက်ရေးမလုပ်နိုင်ပဲအသက်အန္တရာယ်လွတ်အောင်ထွက်ပြေးတင်းရှောင်နေကြပြီးတော်ရိုင်းကြားတော်တွေဟာမုတ်ဆိုးတွေလက်ကိုကြားရကုန်ရသလိုတစ်တော်တွေလည်းပြုံးတီးကုန်ရပါတယ်။မြန်မာနိုင်ငံအတွင်း2003ခုနှစ်ကကြားကောင်ကြီး150လောက်ရှိကြရကနေအခုဆိုရင်100အောက်သာရှိတော့မယ်လို့ခန့်မှန်းရပါတယ်။အမဲလိုက်သမားတွေတရားမဝင်တော်ရိုင်းတိရစ္ဆာန်မှောင်ခိုးကုန်ကူးမှုတရားမဝင်တစ်ခိုးထုတ်တာတွေတရားမဝင်တပ်ထုတူဖော်ရေးလုပ်ငန်းတွေစည်ရေးပြိပခါတွေကရှားပါတော်ရိုင်းတိရစ္ဆာန်တွေမျိုးတော့အောင်အဓိကချိန်ချမှုတွေဖြစ်နေရတဲ့အကြောင်းစသဖြင့်ရေးသားထားပါတယ်။ရိုဟင်ညာဒုက္ခသည်တွေဟာအမေရိကန်စိုးရကိုမျှော်လင့်တကြီးစောင့်စားနေပေမဲ့အမှဖြည့်ဆည်းပေးတာမတွေ့ရဘူးဆိုပြီးတော့ကုလသမဂ္ဂရဲ့ Pass Blue Online စာဆောင်မှာတီနိုကာလာဘီယာရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါတယ်။မြန်မာနိုင်ငံအတွင်းမှာစစ်တပ်ရဲ့ညှဉ်းပန်းနှိပ်စက်မှုတွေကြောင့်ရိုဟင်ညာဒုက္ခသည်9သိန်းလောက်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့ကြတာအခုဆိုရင်တစ်နှစ်ပြည့်တော့မှာပါ။အရင်ကတည်းကရောက်နေတဲ့ဒုက္ခသည်တွေနဲ့ပေါင်းလိုက်ရင်ကော့ဆက်ပဇားမှာခိုးလုံနေကြတဲ့ရိုဟင်ညာအရေးအတွက်ဟာတိတက်တမတတန်းရှိနေပြီလို့ဘင်္ဂလားဒေ့ရှ်အစိုးရကပြောပါတယ်။ဒါပေမဲ့ဒီလောက်များပြားတဲ့လူတွေမြန်မာနိုင်ငံကနေထွက်ပြေးနေကြရတဲ့ဖြစ်ရပ်ကိုသမ္မတဒေါ်နယ်ထရမ့်နဲ့အင်ပီရိုကခက်မစိတ်ပဲရင်ကုန်နှုတ်ပိတ်နေပါဗါး။အမေရိကန်လွှတ်တော်မှအမတ်တချို့ကဒီလောက်ဆိုးရွားလာတဲ့အဖြစ်ပြက်ပြဿနာကြီးကိုမီးမောင်းထိုးပြောဆိုတာတွေရှိပါတယ်။အထူးသဖြင့်ဒီမိုကရက်ပါတီကအမတ်တွေဖြစ်ပါတယ်။ဒုက္ခသည်တွေဟာအလွန်မတန်ဆိုးရွားလာတဲ့အခြေအနေအောက်မှာနေထိုင်နေကြပါဗါး။ကုလသမဂ္ဂအတွင်းရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုဇူလိုင်လဆန်းမှာတွားရောက်ခဲ့ပြီးဒုက္ခသည်တွေကြုံတွေ့ရတဲ့အဖြစ်အပျက်ကို Washington Post သတင်းစာမှာရေးသားခဲ့ပါတယ်။ Washington မှာအခြေစိုက်တဲ့ Refugee International အဖွဲ့ရဲ့အကြီးအကဲ Eris Shawos ကလည်းဒုက္ခသည်တွေရဲ့အခြေအနေကိုအထက်လူတော်မှာတင်ပြခဲ့ပါတယ်။ဒါပေမဲ့ American ဆိုးရထံကနေထူးထူးခြားခြားအကူအညီကိုမျှော်လင့်နေကြတဲ့ Muslim ဒုက္ခသည်တွေမှာတော့ထင်သလိုဖြစ်မလာခဲ့ပါဘူး။ Rohingya တွေကြုံတွေ့နေရတဲ့ဒုက္ခတွေနဲ့ပတ်သက်ပြီးတော့သမ္မတ Trump ကဘာတခွန်းမှမပြောပါဘူး။မြန်မာဆိုရရဲ့လူမျိုးစုလိုက်ဖိရှားရှင်းလင်းမှုပေါ်အရေးယူဖို့အတွက်ဥပဒေမူကြားနှစ်ရပ်ချပတ်ခဲ့ပေမဲ့အထက်လွှတ်တော်မှာဆွေးနွေးတဲ့အထိအဆင့်မရောက်ဘဲအမတ်အများစုရဲ့ခေါင်းဆောင်ကပိတ်ဆို့မှုပြုလုပ်ထားတာကိုကြုံနေရပါတယ်စသဖြင့်ရေးသားထားပါတယ်ခင်ဗျာ
အ
ကဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်အခုဆက်လက်နားဆင်ကြရမယ့်အစီအစဉ်ကတော့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ် American Indian သုံးခုတွေကိုဒေါ်လာလက်တန်းကအစီအစဉ်တင်ဆက်ပေးနေတာပ
ါဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
chip on your shoulder
ဖြစ်ပါတယ်စာလုံးပေါင်းက CHIP chip ကဒီနေရာမှာသစ္စာတည်တုံးငယ်O-N on ga po ma Y-O-U-R yoa tin yi S-H-O-U-L-D-E-R shoulder ga pakong su ro Zikwai thun ye jai yai dhebe ga ro pakong po ma tin tha re tisa li po Di dong sin te la ra ga ro seko ya zu ga lu su ba re Tho zin ga yan sa jine yan phit chine se shi de lu ha tisa go pakong po ma tin bi tati shi yin pakong po ma tin tha re tisa go ပုတ်ချရရင်ခြားကြီးဆိုတဲ့ challenge စိန်ခေါ်တဲ့သဘောမျိုးနဲ့လောက်တာကနေဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ idiom အသုံးရတော့စိတ်ထဲမှာမကြည်မနှက်ဖြစ်နေတယ်ဆိုတာကိုဟာမူရကြည်ချင်းအဖြစ်သိနိုင်တာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့မကြည်နှက်ချက်တုံတွင်းတွင်းဖြစ်နေသူချက်ဆိုဘာမှမလုပ်ရသေးဘဲနဲ့ဒေါသထွက်တဲ့လူလောကကြီးကိုမကြည်နှက်နေသူရန်ဖြစ်ဖို့စောင့်နေသူကိုရည်ညွှန်းသုံးတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Crowe ပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ What's bothering that guy? Watch out. He's got a chip on his shoulder.
အဲ့ဒီငနေသားကဘာဖြစ်နေတာလဲဗျ။ဒီထားနော်။သူကလောကကြီးကိုမကြည်မနှက်ဖြစ်နေတယ်ဆိုတော့ရန်လိုနေတဲ့လူလို့အဓိပ္ပာယ်ရပါလေ။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ What's bothering that guy?Watch out. He's got a chip on his shoulder.
Yan phit lo de lu loka ji ko a chang khu ko chang ma che ma na phit ni de lu sa myo ko idiom a thong ya belo yi nyon pyo ma le.
He's got a chip on the shoulder.
Lu pyo lu ya ba de. A ra ka ro di kri me ne tin pya ke de idiom a thong me phit ba de.
မနေ့ကအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့မနေ့ညပိုင်းကဆွေးနွေးကြတဲ့ဒိုင်ရိုက်လီလိုင်းအစီအစဉ်ကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ကိုဇော်ဝင်းလိုင်းကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာ VOA ဒိုင်ရိုက်လီလိုင်းအစီအစဉ်ကကြိုဆိုပါတယ်ဒီကနေ့ဆွေးနွေးမယ့်အကြောင်းအရာတွေကတော့ကျွန်တော်တို့အခုရှစ်လေးလုံးကြီးနှစ်30ပြည့်သွားတဲ့အချိန်မှာဒီမိုကရေစီရေတော်ပုံအတွင်းအသက်ပေးလူသွားကြတိုင်းပြည်အတွက်အသက်ပေးလူသွားကြတဲ့သူတွေရဲ့ဒီမိုကရေစီအိမ်မက်တွေသူတို့မျှော်မှန်းချက်တွေဘလောက်ထိအကောင့်ထဲဖော်နိုင်ပြီလဲဆိုတာကိုဆွေးနွေးကြမှာဖြစ်ပါတယ်ဆိုတော့ဒီအခုကျွန်တော်တို့ဆက်အနာရှင်စနစ်ကြဆုံးပြီးတော့ဒီမိုကရေစီအစိုးရရဲ့လူပြည်သူကရုတ်ကောက်တင်မြှောက်လိုက်တဲ့အစိုးရတရားလဲပေါ်လာပါပြီဒါပေမဲ့မြန်မာနိုင်ငံမှာနေပေါင်းများစွာအမြင့်တွေလာတဲ့အနာရှင်စနစ်ကအခုချိန်ထိကျန်နေသေးတာကြောင့်တချို့နေရာတွေမှာလက်ရှိအစိုးရရဲ့ပြောင်းလဲမှုဖော်ဆောင်ရေးလုပ်ငန်းတွေဟာတင်တဲ့လောက်ခီးမရောက်ဘူးဖြစ်နေတာရယ်လဲသောရရှင်တွေလဲကြာတိအမြင်တွေ့နေကြမှာပါအဲ့ဒီလိုမအောင်မြင်တာတွေဟာအာနာရှင်စနစ်ရဲ့အငွေအသက်ကြောင့်ကြီးပဲလားဆိုတာတော့ဟုတ်မယ်မထင်ပါဘူးဒါပေမဲ့လဲဆွေးနွေးစရာတွေကတော့အများကြီးရှိပါလိမ့်မယ်ဆိုတော့ကျွန်တော်တို့ဒီကနေ့ဆွေးနွေးဖို့ဖိတ်ထားတဲ့သူတွေကလဲရှစ်လေးလုံးအရေးတော်ပုံလွန်ခဲ့တဲ့နှစ်30တုန်းကဖြစ်ခဲ့တဲ့ရှစ်လေးလုံးအရေးတော်ပုံမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေဥဆောင်ပါဝင်ခဲ့တဲ့သူတွေဖြစ်ပါတယ်ပထမဆုံးကျွန်တော်တို့လေလိုက်ပုံမှာရှိနေတဲ့ဒေါက်တာမန်းမြင့်ဆိုင်ကိုကျွန်တော်ဖိတ်ခေါ်ခြင်းပါတယ်ခင်ဗျဒေါက်တာမန်းမြင့်ဆိုင်ကြားပါလားခင်ဗျာ
ကြ
ားပါလေခင်ဗျာโอเคဆရာမမဆိုင်ပြောပါအောင်ခင်ဗျာအခုရှစ်လေးလုံးဟာနှစ်30ရှိလာခဲ့ပြီဆိုတော့ဒီမိုကရေစီရေတော်ပုံအတွင်းရှစ်လေးလုံးကာလမှာရောအဲ့ဒီနောက်ဆက်တွဲနေဆက်ဒေသတွေမှာအသက်ပေးခဲ့ကြတဲ့သူတွေလည်းအများပြပါပဲထောင်ထဲချီပြီးတော့ဆိုတော့သူတို့ရဲ့အိမ်မက်တွေဟာဘယ်လောက်ထိများအကောင့်တွေဖုံးနေပါပြီလဲဆရာလည်းအခုမြန်မာနိုင်ငံထဲမှာရောက်နေတယ်ဆိုတော့ကိုယ်တိုင်မြင်တွေ့နေရမှာပဲလေ
အဲအကောင့်တွေဖော်တဲ့နေရာမှာတော့ကျွန်တော်တို့တိုင်းပြည်ပေါ့လေကျွန်တော်တို့အစိုးရဒီမိုကရေစီအစိုးရအုပ်ချုပ်မှုအောက်မှာအတန်ဒီအရဒီမိုကရေစီလမ်းကြောင်းပေါ်ရောက်နေပြီမလုတ်တမကင်တတ်တာတွေအတွေ့အကြုံနေတာတွေနောက်ပြ resist ပေါ့ခန့်ကျင်ဘက်တွေရဲ့အင်အားငွေကြေးရကောင်းနေတယ်လေသူတို့ကလည်းဒီမိုကရေစီကမလို့ကြည့်မယ်တူရဲအနာလူကျင်တဲ့လူတွေဒီကြားထဲမှာထိုးပေါက်ဖြစ်စီနေတဲ့လူတွေရဲ့သူတို့ရဲ့ရန်ကိုလည်းအများနဲ့ကာကွယ်နေရတော့သူတို့ကျွန်တော်တို့မပေါက်ဘူးပေါ့ကျွန်တော်တို့လူချင်းတဲ့ဒီမိုကရေစီဆိုတာကဘသူတူဦးတယောက်ဖြစ်စေဒ ဒီကျွန်တော်တိုင်းပြည်ကိုဒီမိုကရေစီလမ်းကြောင်းပေါ်တင်ပြီးတဲ့တဲ့မမသွားမယ်ဆိုကျွန်တော်အနေနဲ့ရောဒါဝန်သာမယ်တောက်ခါရမယ်အောင်မြင်တယ်မအောင်မြင်တယ်ဆိုတာတော့နှစ်ရှည်လများစူးစမ်းယူရမယ်ကိစ္စပဲအခုလောလောဆယ်တော့အောင်မြင်တဲ့အဆင့်တော့မရောက်သေးဘူးပေါ့ဟုတ
်ကဲ့ခင်ဗျ
ာရောက်ဖို့လည်းစိတ်လမ်းမမြင်သေးဘူးပေါ့အဲ့လိုဖြစ်တယ
်ဟုတ်ကဲ့ခင်ဗျာကျေးဇူးတင်ပါတယ်အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုအောင်သူညင်းကိုဖိတ်ခေါ်ကြပါမယ်ခင်ဗျာကိုအောင်သူညင်းဟာဆိုရင်လေရှစ်လလုံးရဲ့တော်ပေါ်မှာကိုယ်တိုင်ပါဝင်ခဲ့တယ်လက်ရှိမှာမဟာဗျူဟာနဲ့မူဝါဒလေးလိုက်အဖွဲ့မှာတာဝန်ထမ်းဆောင်နေသူဖြစ်ပါတယ်ဆိုတော့ကိုအောင်သူညင်းရဲ့အမြင်ကရောခင်ဗျာကျွန်တော်တို့ပြောင်းလဲမှုတွေအိမ်မက်တွေအကောင့်ထဲပေါ်ဆောင်မှုဟာဘယ်လောက်ထိများခီးရောက်နေပါပြီလဲ
ဟုတ်ကဲ့ဟိုကျွန်တော်မြန်မာပြည်ကိုပြန်လာတယ်နောက်အခုချိန်ထိလည်းမြန်မာပြည်မှာဆက်ပြီးတော့ကြိုးပမ်းနေဆုံးပါပဲဆိုတော့ဒါပေမဲ့ကျွန်တော်တို့မြန်မာပြည်ရဲ့ဒီမိုကရေစီလူ့ခွင့်လမ်းကြောင်းပေါ့နော်ကျွန်တော်ထင်တာ on the right track ပေါ့ဆိုတော့လမ်းကြောင်းဖွင့်ပေါ်မှာမရှိသေးဘူးလို့ကျွန်တော်ထင်ပါတယ်။ဘာဖြစ်လို့လဲဆိုတော့ဟိုကျွန်တော်တို့စီမှာဖြစ်နေတဲ့ကိစ္စတွေတော်တော်များများကဟိုတော်တော်ရုပ်ဆိုးအကြီးကျန်တဲ့ကိစ္စတွေလည်းရှိတယ်။နောက်တစ်ခါကျတော့ကျွန်တော်မြန်မာပြည်မှာနေနေမှာပဲဒေတာတော်တော်များများခရီးထွက်ပါတယ်၊သွားပါတယ်။အဲ့ဒီအချိန်မှာလည်းကျွန်တော်တို့မြင်နေရတာကမတရားမှုတွေကဒင်းကျမ်းမဲ့ကြောင့်ပြဿနာတွေကတော်တော်များများရှိနေသေးတယ်ပေါ့နော်ဆိုတော့ဒီနေသားမှာတော့ကျွန်တော်ထင်တယ်ဟိုကျွန်တော်တို့မျှော်မှန်းခဲ့တာတော့ဒီလိုနိုင်ငံမျိုးမဟုတ်ဘူးလို့ထင်ပါတယ
်ဟုတ်ကဲ့ဟုတ်ကဲ့ဟိုလှုပ်ရှားတွေကတော့အများကြီးကြံသေးတယ်ပေါ့နော်ဟုတ်ကဲ့အခုကျွန်တော်လေလိုင်းပေါ်မှာရှိနေတဲ့ကိုဇော်ရန်ကုန်မြို့ကကိုဇော်ကိုဖိတ်ခေါ်ကြပါတယ်ခင်ဗျကိုဇော်ရှိပါလားခင်ဗျဟု
တ်ကဲ့ရှိပါတ
ယ်ဟုတ်ကဲ့ကိုဇော်လည်းဝင်ဆင်းနေပါဦးခင်ဗျကိုဇော်ဟာဆိုရင်လည်းဒီရှစ်လေးလုံးရေတော့ပုံပေါ်မှာဒါကိုယ်တိုင်ပါဝင်ခဲ့ဘူးတာပဲနောက်ဟိုဒီဆက်ပြီးတော့မြန်မာနိုင်ငံထဲမှာလည်းတောက်လျှောက်ရှိနေတယ်ဘလို့အမြင်ရှိပါသလဲ
ဟုတ်ကဲ့ခင်ဗျာတကယ်တော့ဒီစီလေးလုံးအိမ်မက်ပေါ့လေနော်အဲဒါဆိုတကယ်တော့စီလေးလုံးအဆရာမဟုတ်ခင်ဗျာလေးမက်ကတကယ်တမ်းပြောမယ်ဆိုရင်48ကဆရာပါ48လွတ်လပ်ရေးနဲ့အတူစီလေးစစ်ပေါက်ဖွားလာပြီးတော့အဲ့ဒီမှာဒီလိုကြီးရောညီငယ်ကြီးရောဗမာပြည်တွေကဆုံးရှုံးခဲ့ရပါတယ်အဲ့ဒီကလေးကဆုံးရှုံးမှုဟာဒီနေ့တိုင်းအထိဟိုပြည်ကြောင်းလေးလမ်းကြောင်းပေါ်ရောက်ပလာဆိုတော့လုံးဝမရောက်သေးဘူးလို့ပဲပြောနိုင်ပါတယ်ခင်ဗျာဘာဖြစ်လို့လဲဆိုတော့ဒီနေ့ခေတ်အချိန်ကဆော့ပလာစင်းနဲ့နိုင်စင်ရင်ကိုပတ်တာဘလခင်တော့အရင်ဒီချုံးမှုရှင်မရှိသေးတာကိုအထင်ရှားပြရပါတယ်အဲ့ဒါ2008ခြေရာဥလီကြောင့်ဖြစ်နေတာပါခင်ဗျာဟုတ်ကဲ့ပ
ါဟုတ်ကဲ့အဲ့တော့ရှစ်လေးလုံးမျိုးဆက်ဆိုပြီးတော့ကျွန်တော်တို့အခုဒါအခုအစိုးရဘက်မှလည်းတာဝန်ယူနေတဲ့သူတွေရှိလာပြီပေါ့နော်တကယ်ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေထောင်ချခဲ့တဲ့သူတွေနေဆက်တွေရောက်သွားပြီးတော့မှတော်ခိုးပြီးပြည်ထဲပြောင်းဝင်ပြီးတော့မှအခုလုံနေကြတဲ့သူတွေလည်းအများကြီးရှိလာပြီပေါ့အစိုးရဘက်ကဥဆောင်မှုဘက်မှရောက်နေတဲ့သူတွေလည်းအများကြီးရှိနေပါပြီဆိုတော့ဒီရှစ်လေးလုံးဒီရီမန်းချက်ဆိုရဲဒီဒီမိုကရေစီပြောင်းလဲမှုဖော်ဆောင်ရေးအပြည့်အဝအကောင့်ထဲမဖော်နိုင်သေးတာဟာဘာကြောင့်များလဲစောစောပြောတဲ့ဒီအာဏာရှင်စနစ်ရဲ့အငွေ့အသက်တွေကြောင့်လားဒီအမြင့်တွေနေတဲ့အတွေးခေါ်တွေစိတ်ဓာတ်တွေအဲ့ဒါတွေကြောင့်လားဟောကွန်တူညင်းဆွေးနွေးပေးပါအောင်ခင်ဗျာ
ကျွန်တော်မြင်တာကတော့ဒီလိုကြအခုလက်ရှိအခြေအနေမှာဒီ NLD ကရွေးကောက်ပွဲနိုင်သွားတယ်နိုင်သွားတဲ့အခါကျတော့ဒီသူတို့အနေနဲ့ကတော့အခုဘာကုန်လဲရုံးပြင်ကနာပေါ့ဗျာတကယ်အာနာနေရာမှာတော့ရသွားပါလေဆိုတော့ဒါမဲ့လေအာနာကအပြည့်မရှိဘူးပေါ့နော်မရှိတဲ့ခါကျတော့အဲ့ဒီနေသားမှာပဲဆက်ပြီးတော့ဟိုရုံးကံမဲ့နေသားဖြစ်တယ်ဖြစ်တဲ့နေသားမှာလည်းအခုလက်ရှိအရှိုးအဟောပြန်ကြည့်တဲ့ခါကျတော့သူတို့အနေနဲ့ကဘာဆက်လို့မှမသိသေးတဲ့ပုံစံမျိုးဖြစ်နေတယ်လို့ကျွန်တော်ပုံတော့ထင်တာပေါ့ဗျာဆိုတာကကျွန်တော်အနေနဲ့ပြောချင်တာကအရင်အာနာရှိခဲ့တဲ့သူဟောင်းတွေကိုစန့်ကျင်ပြီးပြောချင်တာလည်းမဟုတ်ဘူးဒါနဲ့ကျွန်တော်တို့နိုင်ငံကိုလမ်းကြောင်းမှန် on the right track တစ်ခုပေါ်တွန်းပို့လိုက်လို့ရှိရင်လည်းကျွန်တော်တို့ဟိုကျင့်ရပါတယ်
။ဒေါက်တာမမင်းဆိုင်ပါခင်ဗျာအဲ့ဒီမိကုံးကိုဘယ်လိုမြင်မိသလဲ။ဒီချစ်လေးလုံးမှာတကယ်ပါခဲ့တဲ့လူတွေဒီအာနာရှင်စနစ်ပြောင်းကြရတဲ့တိုက်ပွဲဝင်ခဲ့ကြတဲ့သူတွေကိုယ်တိုင်လက်ရှိမှာအာနာရှိတဲ့သူတွေအဖြစ်ရောက်နေပါရဲ့နဲ့ဒီကျွန်တော်တို့ပြောင်းလဲမှုဖော်ဆောင်ရေးဒီမိုကရေစီအိမ်မက်တွေကဘာကြောင့်အကောင့်တယ်မဖော်နိုင်သေးတာလဲခင်ဗျာ။န
ံပါတ်၁ကကျွန်တော်တို့တကယ်တဲ့တိုင်းဒီလိုအတိုင်းအတာနဲ့ကျွန်တော်တို့ငင်းငင်းရရဖို့အရေးကြီးဆုံးပဲကျွန်တော်တို့ပတ်ပတ်လည်ပါအကုန်ကြည့်ဘယ်ဒေသမှမဆိုတော်လည်ရည်ရှိလဲလူမျိုးစုတိုင်းမှာဟိုတော်လည်ရည်ကြည့်တယ်အဲ့ဒီလူတွေကဗမာဆိုတဲ့လူတွေနဲ့ပေါ့လေဗမာလို့ခေါ်သမုတ်တဲ့ကိုယ့်ကိုယ်ခေါ်သမုတ်တဲ့လူတွေနဲ့သာသာတာဖြစ်ပြီးတသွေးတဲ့တသားတဲ့ဇန်နဲ့ဒီတိုင်းဒီမှာနေပြီးဒီဟိုတော့ဒီသမင်းကိုစားနေလူလေးလို့မခံယူရမချင်းဓမ္မမို့ရအခွင့်အရေးဒန်းလူပေါ့ကိုရင်တော့ကျွေးကြော်လို့ကရင်တကြပမာတကြဆိုတဲ့ဟာမျိုးပြည်တော်စုစိတ်သက်မဝင်မချင်းခင်ဗျာဒီဘူကြီးအစ်စ်မှန်လမ်းကြောင်းကိုသွားဖို့မလိုဘူးကျွန်တော်တို့မှရန်ပေါင်းစုံရှိတယ်နော်တချို့တိုင်းပြည်ကကျွန်တော်တို့စီးပွားရေးနဲ့စိမ့်ကျင်နေတဲ့ တချို့ကဘာသာရေးနဲ့အဆုံးခတ်ပြီးတော့ကျွန်တော်တို့ကိုယ်တိုင်ဟိုကအိမ်ဦးတက်ကြီးပါပြီးစပ်ပြီးကြတာကျွန်တော်တို့အဆောင်နေကျွန်တော်တို့ရဲတွေစစ်သားတွေပေပေါ်တယ်ရဲရဲဝန်မပြောရဲဘူးအစိုးရတာဝန်ယူပြီးစပ်တယ်ဗျာကျွန်တော်တို့ရှေ့ရောက်သွားလို့ရှစ်တောင်ပြန်စပ်တယ်ဗျာပြောပေါ်ဗျာ
တကယ်တော့လုံနိုင်ကန်နိုင်တဲ့သူလုံရဲကန်ရဲတဲ့သူမရှိဘူးလို့ဆိုတဲ့ပုံစံမျိုးစောစောကွန်တူချင်းပြောတဲ့ပုံစံလည်းအဲ့ဒီသဘောတက်ရောက်နေတယ်ဆရာမမြင့်ဆန်ပြောတဲ့ပုံစံလည်းအဲ့ဒီသဘောမျိုးတက်ရောက်နေတယ်နော
်အဲ့ဒါသိမှန်နေ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော
်ဟုတ်ကဲ့ကြောက်နေကြတာ
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်လေလိုက်မော်ကိုကိုသက်ထွန်းကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကိုသက်ထွန်းရှိပါလားခင်ဗျာ
ရှိပါတ
ယ်ဟုတ်ကဲ့ကိုသက်ထွန်းကဆိုရင်လည်းရှစ်လေးလုံးရေတော်ပုံပါကိုတိုင်းပါဝင်ခဲ့တယ်အခုလက်ရှိမှာလည်းကျွန်တော်တို့ရှစ်လေးလုံးနဲ့30ပြည့်အခမ်းအနားကျင်းပဖို့အတွက်ရန်ကုန်တက္ကသိုလ်ထဲမှာကျင်းပနိုင်ရေးအတွက်ဟိုလှုပ်ဆောင်နေကြတဲ့ကော်မတီဝင်တဦးလည်းဖြစ်တယ်ပေါ့နော်ဆိုတော့ကိုသက်ထွန်းရဲ့အယူဆကတော့ကျွန်တော်တို့ဒီမိုကရေစီအိမ်မက်တွေဟာဘယ်လောက်ထိများဟိုအကောင့်ထဲပေါ်နိုင်ပြီလဲဒီမိုကရေစီအစိုးရတက်လာပြီဆိုပေမဲ့လည်
းအခုကဒီမိုကရေစီအစိုးရလို့ပြောတာကအဲလူ့ဒီမိုကရေစီအဖွဲ့ချုပ်ဒီမဲနိုင်လို့ပြောတယ်ဒါပေမဲ့ဒီမိုကရေစီအစိုးရကအုပ်ချုပ်မှုရှိရလားလွတ်လွတ်လပ်လပ်အာစီမံခန့်ခွဲခွင့်ရှိရလားတရားစီရင်ရေးတွေလုပ်နိုင်ရလားဆိုတာမေးရမှာမလို့လို့ထင်းတယ်တကယ်တမ်းကျတော့အခုလက်ရှိရေးဆွဲထားတဲ့ constitution ဆိုတာကအာဆင်အရှင်ခြေပြီး constitution ပဲအဲ့ဒီအတွက်ကြောင့်ဗာဒီမိုကရေစီမှာကိုစားပြုနိုင်မှာမဟုတ်ဘူးအခုလက်ရှိမှာဒီဒီကဘွေရနိုင်ရရှိလို့85ရာခိုင်နှုန်းဟလာရွေးခံရတယ်ဆိုပေမဲ့အမှန်တိုင်းပြောရတော့ဒါစစ်တပ်ကစိတ်တိုင်းညရေးဆွဲပြီးတော့စိတ်တိုင်းညပြင်ဆင်ထားတဲ့နိုင်ငံရေးဒီချက်ချင်းတွေကဖြစ်နေတယ်ပဲအဲ့ဒီပဲတိုင်းပြည်ရဲ့လက်ရှိအခြေအနေကရှစ်လေးလုံးလုံးကရည်ရွယ်ခဲ့တာတွေမျှော်မှန်းခဲ့တာတွေနဲ့တော့အဝေးရှိပါသေးတယ
်ဟုတ်ကဲ့တခုရှိတာကအခုကျွန်တော်တို့ရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့လူတွေနေဆက်တွေမှာကိုယ်တိုင်တိုက်ပွဲဝင်ခဲ့တဲ့လူတွေတောခုသွားတဲ့လူတွေအဲ့ဒီပြန်လာပြီးတော့အခုလုံနေကြပြီရှစ်လေးလုံးမှာကိုယ်တိုင်ပါဝင်ခဲ့တဲ့သူတွေကလည်းဥဆောင်တဲ့အစိုးရအဖွဲ့ထဲမှာဟိုပါဝင်နေကြပြီပေါ့နော်ဆိုတော့ဟိုကိုယ်တိုင်ရှိပါဝင်ခဲ့တဲ့သူတွေကိုယ်တိုင်အခုလုံဆောင်နေကြပြီဖြစ်ပေမဲ့လည်းပြောင်းလဲမှုကိုပေါ်ဆောင်မှုမဖြစ်နိုင်သေးတာဟာဘာကြောင့်လို့များဘာရီးယားများအဟန္တာဖြစ်နေတယ်လဲဆိုတော့2008ဖွဲ့စည်းပုံကတော့လူတိုင်းအထောက်ပြနေတဲ့ကိစ္စပေါ့နော်တော်လွတ်တော်ရမှာတမရသားတမသားရှိတယ်ဒါကြောင့်ဒီဖွဲ့စည်းပုံပြင်လို့မရသေးဘူးဆိုပြီးပြောကြတဲ့အကြောင်းပြချက်တွေတော့အများကြီးရှိတာပေါ့ကိုသက်ထွန်းအမြင်ကတော့ကိုတိုင်ပါဝင်ခဲ့တဲ့သူတွေကိုတိုင်ဥဆောင်နေတဲ့အစိုးရဖွဲ့နိုင်နေတဲ့ကာလမှာတောင်ပြောင်းလဲမှုမဖော်ဆောင်နိုင်မှုဆိုဖော်ဆောင်နိုင်သေးတော့ဘာရီးယားများအဟန္တာဖြစ်နေတယ
်ဘာရီးအဟန္တာဖြစ်နေတယ်ဆိုတော့ဒါပြောမယ်ဆိုလို့ရှိရင်တော့1958ကနေစရမှာလေ58 60မိနစ်ကနေအမှန်တည်းပြောစစ်တပ်ကစစ်တပ်နေရာမနေဘဲနဲ့နိုင်ငံရေးကွင်းထဲဝင်လာပြီးတော့တိုင်းပြည်အာဏာကိုဝင်ရောက်ချေတဲ့ပြဿနာပဲဒါအခုချိန်ထိဒီတိုင်းပဲရှိနေတာအဲ့တော့ဒီစစ်တပ်ကတိုင်းပြည်ကိုကာကွယ်မယ်ပြည်ပရန်ကာကွယ်မယ်နော်မျိုးသားကာကွယ်ရေးကိုဟလာလက်နဲ့မတက်လောက်ရမှာနော်တကယ်တမ်းဒီမိုကရေစီနိုင်ငံတွေပဲပြောပြောဒီနေပြည်သားနိုင်ငံတွေကပြောပြောစစ်တပ်ကစစ်တပ်တာဝန်နဲ့စစ်တပ်အခွင့်အရေးနာမှာရှိတယ်ဒါမဲ့ဒီကနေ့ constitution ဟလာအရလေစစ်တပ်ကနိုင်ငံရေးလုံဆောင်မှုတွေအားလုံးရဲ့ထိမ့်မှာရှိနေတယ်။မဟုတ်အဲ့မှာပဲနေကျင်တယ်။အဲ့လိုပဲဒီတိုင်းပြည်အရေးရာအားလုံးမှာငါပါမငါလုံချင်တာလုံရမှဆိုတဲ့ပုံစံမျိုးနဲ့သွားနေတာဖြစ်တဲ့အတွက်ကြောင့်အဓိကအဟန္တာကဘာလဲဆိုတော့နိုင်ငံရေးနဲ့စစ်တပ်နဲ့ဘာမှမဆိုင်ဘူးစစ်တပ်စစ်တပ်နေရာမီးနော်စစ်တပ်ကတာဝန်ကိုပဲလုပ်စစ်တပ်ရဲ့ယက်တီချက်တိုင်းလေအဲ့ဒါဆိုလို့ရှိရင်နိုင်ငံတကာမှာရောပြည်ပမှာရောအားလုံးကဗာပဲပြောစစ်တပ်ကိုအတိအမှတ်ပြုခံရမယ်အားလုံးကလည်းလိုလိုလားလားနဲ့စစ်တပ်ကိုဟိုးတုံးကတော်လိုင်းကြီးကာလာတွေတုန်းကလိုပဲစစ်တပ်ကိုအားလုံးကပြန်ပြီးတော့ချစ်ချင်လေးစားလာနဲ့အတိအမှတ်ပြုလာမယ်အခုလိုမျိုးဆက်သွားနေမှာဆိုရင်တော့တိုင်းပြည်ကတော့တော်တော်ရင်လေးကိုကောင်းပါလေ
ဟုတ်ကဲ့ကျွန်တော်ကိုစောကိုလည်းတလဲပြန်ပြီးတော့အလဲအလဲပြေးချင်ပါလေကိုစောအခုပြောသားတဲ့ကိုသက်ထွန်းပြောသားတဲ့ဆွေးနွေးသားတဲ့ဟာရဲ့နောက်ဆက်တွဲပေါ့နော်ဆိုတော့ဟိုမြန်မာနိုင်ငံရေးမှာစစ်တပ်ကဆူညောင်ကလုတ်အဖြစ်လို့ဆိုရမှာပေါ့အဲ့လိုမျိုးအဟန္တာအဖြစ်ရှိနေတယ်အာပြောင်းလဲမှုတွေတက်နိုင်တယ်လားဟိုစစ်ကူးရှိသလားမဖော်ဆောင်နိုင်သေးပဲဖြစ်နေတဲ့ကိစ္စတွေ2008ဖွဲ့စည်းပုံကိစ္စလည်းစောစောကိုစောပြောတာထဲမှာပါပါတယ်ဆိုတော့ဒီအခုလူတို့ရဲ့ထောက်ခံမှုတခဲနဲ့ရနေတဲ့ဒီ NLD အစိုးရလက်ထက်မှာလူတို့ကတိုင်းပြည်လုံးနီးနီးကထောက်ခံနေတဲ့အချိန်မှာကျွန်တော်တို့နိုင်ငံရေးဒီမြင့်နေတဲ့အချိန်မှာအခုလိုမျိုးပြောင်းလဲမှုတွေမဖော်ဆောင်နိုင်တာစစ်တပ်ရဲ့အခန့်ကဏ္ဍကိုစစ်တပ်အလုပ်ပဲလုပ်ဖို့ဆိုတဲ့ဒီပြောင်းလဲမှုဟိုမဖော်ဆောင်နိုင်သေးတာဟာဘာကြောင့်များလဲကိုစောဘလို့သုံးသပ်မိလဲ
ဟုတ်ကဲ့ခင်ဗျာခုနကပြောသလိုပါပဲဒီဥစ္စာအခြေခံက2008ကျင်းဟာဥတည်ရဲ့ပြဿနာပါပဲဟို NLD ကတကယ်တော့နော်တောင်ပြူကမ်းပြူနိုင်ငံဆိုလိုလိုနိုင်ခဲ့တာပါ
ဲ့နေရာမှာအင်းနေကြီးမှမဟုတ်ပါဘူးဒေါ်ဆန်းစုကြည်မှမဟုတ်ပါဘူးဒီလူမစိုးဒီလူမျိုးလည်းပဲနိုင်နိုင်မှာအထောက်အကျေကဥပဒေရဲ့ဂွင်လေးကိုရောက်သွားတဲ့အခါမှာဘာမှလုံနိုင်စားနိုင်စားရှိမှာမဟုတ်ပါဘူးဒါအတိအထားပါပဲဘာဖြစ်လို့လဲဆိုတော့အထောက်အကျေကဥပဒေကဆရာနာရှင်စနစ်ကိုအခြေခံရေးဆွဲထားတဲ့ဥပဒေဖြစ်လို့ပါအဲ့တော့ဒီခွေလေးမှာတော့ဘယ်ပူဆိုးတာအမျိုးသားပြန်လေစစ်မြတ်ရေးလို့ခေါ်တဲ့ဒီညာစီကြီးကိုအစော်ပြီးစစ်စာရေးပုံစံနဲ့သွားလုပ်လိုက်တဲ့အခါမှာပုံမှုဆိုးရတဲ့အခြေအနေတွေကိုပဲဖြစ်ပေါ်လာနေပါတယ်။အတတိယဖြစ်တော့ energy ပြည်သူနဲ့လက်တွဲရမယ့်အစားဆက်အနာရှင်တွေကိုလက်တွဲဖို့အတွားကြိုးစားတဲ့အခါမှာအမားရီပုံမှုရှိပြီးတန်းပြီးပုံပုံလင်းလာရတယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျ။ဟုတ
်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ကိုစားအခုဆိုတော့ကျွန်တော်ကိုသက်ထွန်းကိုလည်းပြန်ပြီးတော့အလှည့်ပေးကြပါတယ်ကိုသက်ထွန်းဆိုတော့ဦးညလာပြောသလိုမျိုးဆက်တစ်တွေအခန့်ကဏ္ဍပါလာတော့ကျွန်တော်တစ်ဆက်တည်းမေးချင်တာဒီရှစ်လေးလုံးစိတ်ဓာတ်ဒီမိုကရေစီစိတ်ဓာတ်ဒီပြောင်းလဲမှုဖော်ဆောင်လိုတဲ့စိတ်ဓာတ်ဆက်လက်ရှင်သန်နေရေးဒီမျိုးဆက်တစ်လူငယ်တွေကြားထဲမှာဆက်ပြီးတော့ခုံအောင်နေရေးဟာဘယ်လောက်ထိအရေးကြီးပါသလဲအခုဒီနှစ်30ပြည့်ဒီရှစ်လေးလုံးနှစ်ပတ်လည်ပွဲဟာဆိုရင်လည်းဒါပထမဆုံးအကြိမ်ထူးထူးခြားခြားရန်ကုန်တက္ကသိုလ်ပြင်မဒီမှာကျွန်တော် main ထဲမှာကျွန်တော်ကျင်းပခွင့်ပထမဆုံးကျင်းရလာပြီဆိုတော့ဒါအထူးခြားတဲ့ပြောင်းလဲမှုတစ်ခုပေါ့နော်ဆိုတော့ဒီအပေါ်မှာကောကိုသက်ထွန်းတို့အခုဆွေးနွေးနေကြပြောနေကြအဲ့ဒါလေးတော်တော်လေးရှင်းပြပါအောင်ဘလောက်ထိများဒါဟာထူးခြားတဲ့ထူးခြားမှုလဲဆိုတာကိုအရင်ဆိုးရလက်ထက်ကတဲ့ဆိုင်ပေါ့နော်အခုရင်းနှစ်တည်တဲ့ဆိုင
်လက်ရှိအခြေအနေမှာတော့ဒါကရုပ်ဘွေအနိုင်ရခဲ့တဲ့ဒီမြန်မာဒီမိုကရေစီအဖွဲ့ချုပ်ကတာဝန်ရှိတဲ့သူတွေကိုဘာတည်းပြောကျေစုတင်ရမှာပေါ့လေသူတို့ကလည်းရှစ်လေးလုံးကိုဖြတ်တန်းလာခဲ့တဲ့လူတွေဖြစ်တယ်အဲ့ဒီအတွက်ရှစ်လေးလုံးကိုဘာပဲပြောအမတ်တရားတတိတရားအနေနဲ့တမိုးထားပြီးတော့ဒီလိုကျပခွင့်ပေးတယ်ဆိုတာဒါဘာပဲပြောသူတို့ရဲ့အခိုင်အနာကိုလည်းကျွန်တော်တို့ကအပြည့်မပြူရမှာပါပဲအဓိကကျွန်တော်တို့လုံးချင်တာကဘာလဲဆိုတော့ရှစ်လေးလုံးဖြတ်တန်းလာခဲ့တဲ့နေပေါင်း30ရှိပြီဒါနဲ့တိုင်းပြည်ရဲ့အခြေအနေဟာရွရွင်းတဲ့ရွရွင်းလာတယ်နော်အကောဘက်ကိုတခုမှဥတီတာမရှိဘူးလုံးလေးလုံးလေးမြုပ်လေးပဲအဲ့လိုဖြစ်နေတဲ့အတွက်နှစ်30မှာငါတို့တိုင်းပြည်ဘာတွေဖြစ်ခဲ့လဲငါတို့ရှိလေးတို့မျိုးဆက်တွေငါတို့ကျောင်းသားတွေရောဘာတွေလုပ်နိုင်ခဲ့လဲဘာတွေအားသာချက်ရှိလဲအားနည်းချက်ရှိလဲဒီမိုကရေစီအင်အားစုတွေရဲ့အခြေထားပါလဲတိုင်းသားတွေရဲ့ဘဝတွေကဘာတွေနဲ့ပြောင်းလဲတိုးတက်ပြီလဲအမှန်တမ်းပြောတော့တိုင်းပြည်တစ်ခုလုံးရဲ့အခြေအနေတွေပေါ့ဒါနဲ့ကျွန်တော်တို့အခုလုံးမဲ့အခြေအနေကစီးပွားရေးလူမျိုးကြမ်းမှရေးဆိုတဲ့ပတ်ဒီမှာအားနည်းကောင်းအားနည်းမယ်ကျွန်တော်တို့ရှုမိဖို့ကဒါနဲ့တနိုင်ငံလုံးရဲ့အဓိကစုံချက်ဖြစ်တယ်နော်ဒီမိုကရေစီအင်အားစုတွေတိုင်းသားအင်အားစုတွေနောက်ကစစ်တပ်အဲ့ဒီသုံးခုရဲ့ဟလာခံချက်မညီတဲ့အခြေအနေကြောင့်တိုင်းပြည်ကဒီကနေ့ချိန်ထိစုပ်ပြတ်တက်နေတယ်အဲ့တော့အဲ့ဒီအပေါ်မှာစစ်30စာပြန်လဲပြီးတော့ရှုမြင်ရမယ်ဘာတွေအားနည်းလဲဘာတွေအားသာလဲဘာတွေဖြစ်တင်တယ်ဆိုတဲ့ဥစ္စာကိုဒီရှင်းလေးလုံးဖြတ်တန်းခဲ့တဲ့လူတွေကအခုမျိုးဆက်တွေရောပါဝင်ပြီးတော့လွတ်လွတ်လပ်လပ်ဆွေးနွေးပါဆိုပြီးတော့ဆွေးနွေးပွဲလေးကိုကျွန်တော်က6ရက်9ရက်မှာကျင်းပမှာပါ
ဟုတ်ကဲ့ခင်ဗျာဟုတ်ကဲ့ကျေးဇူးတင်ပါတယ်အခုနောက်ဆုံးတစ်ခွန်းလေးကျွန်တော်စက္ကန့်20လောက်ကိုသူငင်းပြောပြပါအောင်အခုဒီဒီမိုကရေစီအရေးတော်ပုံကြီးကနေပေါက်ဖွားလာတဲ့အစိုးရလို့ဆိုရမှာပေါ့နော်အဲ့ဒီအစိုးရလက်ထက်မှာဒီရှစ်လေးလုံးဒီအခမ်းအနားတွေမှာဒီအခုလာမဲ့ဒီ30အခမ်းအနားမှာအဲ့အစိုးရရဲ့ပါဝင်မှုအစိုးရတာဝန်ရှိသူတွေပါဝင်မှုကဘယ်လောက်အရေးကြီးပါလဲခင်ဗျာ
ခုနတော့ကတော့ကျွန်တော်ကိုသက်ထွန်းပြောသွားတဲ့အချက်တွေရောကျွန်တော်ကောက်ွက်ပါတယ်ကျွန်တော်ကတော့သဘောမတူဘူးကျွန်တော်မြင်လာတော့လက်ရှိအခြေအနေကရှိခွက်ကြီးကိုပဲကြီးလှော်နဲ့လဲစားလိုက်တဲ့အခြေအနေမျိုးကျွန်တော်မြင်ပါတယ်။ဘာဖြစ်လို့လဲလို့ပြောရလို့ရှိရင်အခုလက်ရှိအခြေအနေမှာကျွန်တော်တို့ကအရက်ပေါင်းကိုချက်ရမယ်၊စစ်ပေါင်းကိုချုပ်ရမယ်။ဆိုတော့ဒါတွေလည်းမလုပ်နိုင်ဘူး။နောက်တစ်ခုကကျတော့လက်ရှိအစိုးရအနေနဲ့ကပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့ကြံတဲ့အင်အားစုမဟာမိတ်နဲ့တီထောက်နိုင်တာမရှိပါဘူး။ဆိုတော့ဒီလိုပုံစံမျိုးနဲ့တော့ဘယ်လိုမှဆက်သွားလို့မရဘူးလို့ထင်ပါတယ
်။ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျာ။အပါဝင်စနစ်ကြတဲ့သူတွေအားလုံးကအခုဒီโอ้ Facebook ကနေပြီးတော့ဝင်စနေကြတဲ့သူတွေအတွက်လည်းကျေးဇူးတင်ပါတယ်ကျွန်တော်တို့အချိန်မရလို့ဒီတစ်ပတ်တော့မဖတ်ပြနိုင်တော့ပါဘူးနောက်တစ်ပတ်မှပြန်ဆုံးရသေးတာပေါ့ခင်ဗျာ
တော်ရချင်းတို့နားဆင်ကြရတာကတော့ကုဇော်ဝင်းလိုင်းစီစဉ်တည်ဆက်တဲ့အင်္ဂါညဒိုင်လီလိုင်းစီစဉ်ကိုပြန်လည်ထုတ်လွှင့်ပေးခဲ့တာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားမြင်အဘော်ကိုတင်ပြပါတော့မယ်ရှင်
ဘာသာရေးနှိကုမှုတက်ဖြက်ရေးဘာသာရေးလွတ်လပ်ခွင့်ကိုအလေးထားရေးနည်းလမ်းတွေကိုဝါရှင်တန် DC မြို့တော်မှာအမေရိကန်ကအင်ရှင်အဖြစ်မကြသေးခင်ကကျင်းပတဲ့ဘာသာရေးလွတ်လပ်ခွင့်မြင့်တင်ရေးညီလာခံမှာဆွေးနွေးကြတဲ့အထဲအီရန်နိုင်ငံအကြောင်းလဲပါဝင်ပါတယ်အီရန်ဟာကမ္ဘာပေါ်ကဘာသာရေးနှိကုတဲ့နိုင်ငံတွေအနက်အဆိုးရွားဆုံးနိုင်ငံတစ်ခုဖြစ်တယ်လို့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီး Sam Brownback ကတွေ့ဆုံမေးမြန်းခန်းတစ်ခုအတွင်းပြောသွားတာပါ
If you're anything but a Shia Muslim in that country you do not have religious freedom if you're a Sunni if you're a Baha'i if you're
အဲ့ဒီနိုင်ငံမှာခမရဟာရှီယာမွတ်စလင်မဟုတ်ရင်ဘာသာရေးလိုလက်ခွင့်မရပါဘူးခမရကဆူနီဆိုရင်ဘာဟာရီဆိုရင်ခရစ်ယာန်ဆိုရင်ဂျူးဆိုရင်ဇိုရိုအစ်စထရီယန်ဆိုရင်ဘာသာရေးလိုလက်ခွင့်မရနိုင်ပါဘူး
နိုင်ငံကြီးဝန်ကြီးမိုက်ပွန်ပီယိုကလည်းကယ်လီဖိုးနီးယားပြည်နယ်သမ္မတရေဂင်စာကြည့်တိုက်မှာမကြာသေးခင်ကပြောတဲ့မိခွန်းတဲ့ဆိုဖီမူစလင်ဂိုင်းဝင်တူဦးရဲ့ဖြစ်ရပ်ကိုအခုလိုပြောသွားပါတယ
် Last month a simple man a bus driver a father of two children and a member of the Iranian Gobadi Sufi Dervish community was convicted and sentenced to death
သမန်လူဘစကားရင်ပေါင်းခလီနီယောက်ဖခင်အီရန်ဂူနာဘာဒီဆူဖီဒါဗစ်မွတ်စလင်ဂိုင်းဝင်တို့ပြီးခဲ့တဲ့လကအပြစ်ပေးစီရင်ပါတယ်လူညွေးတဖို့ဝင်တွေနဲ့ဒါဗစ်ဂိုင်းဝင်တွေကြအဓိကယုံဖြစ်ပြီးတဲ့နောက်သူ့ကိုပြစ်ဒဏ်ချတာဟာမေးခွန်းထုတ်စရာရှိပါတယ်ဆိုးရွားစွာမျှတမှုမရှိတဲ့တရားစစ်ဆေးမှုမတိုင်ခင်ကရောစစ်ဆေးခြင်းအတွင်းမှာပါသူ့အတွက်ရှေ့နေမရပါဘူးဇွန်လ16ရက်နေ့မှာတော့မစ္စတာဆာလက်စ်ကိုအီရန်ဆိုးရွားကဝမ်းနည်းပွဲကြိုးပေးစီရင်လိုက်ပါတယ
်ဒါဗစ်ဂိုင်းဝင်258ဦးကိုအမျိုးသားလူညုံရေးဆိုင်ရာရာဇဝတ်မှုတွေဖေဖော်ဝါရီလဆန္ဒပြပွဲမှာပါဝင်မှုတွေနဲ့ဆွဲချက်တင်ပြစ်ဒဏ်စီရင်ပြီးပြီလို့ရေဒီယိုဖရာဒါကထုတ်လွှင့်ပါတယ်ဒါဗစ်ဂိုင်းဝင်တွေကိုရုံးတင်စစ်ဆေးတဲ့အပေါ်တရားစီရင်ရေးရဲ့ရေစရာလုပ်ရတခုနိုင်ငံတကာမူဝါဒနဲ့စံနှုန်းတွေကိုကြောင်ကြကြချိုးဖောက်မှုတရအဖြစ်လူအခွင့်ရေးအဖွဲ့အစည်းနိုင်ငံတကာအဖွဲ့ချုပ်ကဖော်ပြပြောဆိုပါတယ်ပြည်ထောင်နေတဲ့မှာပြည်နေတံပေးတာ၊ကျိန်တံပေးတာနဲ့နှိရှိတောင်းတန်ချမှတ်တာတွေလည်းပါဝင်ပါတယ်။ဘာသာရေးလွတ်လပ်ခွင့်တိုးတက်ဖြစ်ထွန်းရေးညီလာခံအဖွဲ့မှာနိုင်ငံရေးဝန်ကြီးမိုက်ပွန်ပီယိုကနိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ကိုမြှင့်တင်ကာကွယ်ဖို့ထရမ့်အစိုးရဟာတိတ်ကိုစိတ်အားထက်သန်နေပါတယ်။အီရန်မှာသာမကနေရာတိုင်းမှာဖြစ်ပါတယ်လို့ပြောသွားပါတယ်။ဒါပေမဲ့ရင်ဆိုင်ရမှာကဘယ်နိုင်ငံတနိုင်ငံအတွက်မဆိုတိတ်ကြီးလို့မိဖိနှိပ်ခံရသူတွေအတွက်ရင်ဆိုင်ပြောဆိုပြီးကဘာတဝမ်းဘာသာရေးလွတ်လပ်ခွင့်ပိုရလာဖို့အတွက်လမ်းဖောက်ရေးအတူတကွလှုပ်ဆောင်နေတာနဲ့အမျှအားလုံးလက်တွဲဆောင်ရွက်ကြပါလို့ဝန်ကြီးဖွန်ပီယိုကပြောသွားပါတယ်ခင်ဗျာ
American Soya ရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီ
တို့ရရှင်တို့အခုနားဆင်ကြရတာကတော့ American Soya ရဲ့သဘောထားအမြင်သာဖြစ်ပြီး VO ရဲ့အဖော်မှုကြောင်းထပ်မံအသိပေးလို့ပါတယ်ခင်ဗျာယူအီမြန်မာဘက်ကဘူရူနီမနက်ဖက်စီစဉ်နေဆက်လက်တန်ဖွင့်နေပါတယ်အခုတော့နောက်ဆုံးရထားတဲ့စစ်ဝင်စားစရာနိုင်ငံတကာသတင်းအချင်းချုပ်ကိုဒေါကင်မျိုးတက်ကြီးညာပေးပါလိမ့်မယ်ခင်ဗျာ
American Piran Suma November လမှာကျင်းပမဲ့2018ဂျားဖြတ်ရွေးကောက်ပွဲမှာမဲပေးကြမယ် American ပြည်သူတွေအပေါ်လွှမ်းမိုးဖို့အတွက်စူးစမ်းမှုတွေအောင်မြင်နေပုံတွေ့နေရပါတယ်ဒါပေမဲ့ဒီလိုလှုပ်ဆောင်ဖို့အတွက်စူးစမ်းနေတာကိုမကြသေးခင်ကမှတည်တည်ချာချာတွေ့ခဲ့ရပေမဲ့အစိုးရအရာရှိတွေနဲ့ပုဂ္ဂလိကကုမ္ပဏီတွေကထုတ်ဖော်ပြောဆိုဖို့အတွက်တုံ့နှင်းနေကြတာပါ Facebook account နဲ့ Instagram account ပေါင်း32ခုမှာပုံမှန်မဟုတ်တဲ့လှုပ်ဆောင်မှုတွေတွေ့နေရတဲ့အတွက်ပိတ်ပစ်ခဲ့တယ်လို့ Facebook ကုမ္ပဏီကအင်ကာနေမှာကြေညာပါတယ်ဒီ account တွေကနေ American Dollar 11,000 လောက်တန်ဖိုးရှိတဲ့ကျော်ညာ150လောက်ကို American Dollar နဲ့ Canadian ငွေတွေနဲ့ပေးခဲ့တယ်လို့ပြောပါတယ်အခုချိန်မှာစုံစမ်းစစ်ဆေးမှုအစပိုင်းမှာရှိနေသေးတာမို့နောက်ွယ်မှာဘယ်သူပါဝင်ပတ်သက်နေတာဆိုတာပါဝင်အသေးစိတ်တွေကိုအတိတရမသိရသေးဘူးလို့လည်းပြောပါတယ် American သမ္မတ Donald Trump ရဲ့မဲဆွဲစီယုံရေးမှုဟောင်းပေါ်မန်နာဖော့ဒ်ကိုဗနာယီဆိုင်ရာပြစ်မှုကျူးလွန်မှုနဲ့တရားခွင်စစ်ဆေးမှုတွေမနေ့ကစပြီးလှုပ်ဆောင်နေပါပြီ။ဂျူရီလူကြီးတွေဖြစ်တဲ့အမျိုးသမီး6ဦးနဲ့အမျိုးသား6ဦးတို့ပါဝင်တဲ့တရားခွင်ကိုဗာဂျီးနီးယားပြည်နယ်အလက်ဇန်ဒရီယာမြို့တကတရားရုံးမှာစစ်ဆေးနေတာဖြစ်ပါတယ်။ American နိုင်ငံခြားရေးဝန်ကြီး Mike Pompeo ဒီသတင်းပတ်တည်းမှာပဲအာဆီယံနိုင်ငံခြားရေးဝန်ကြီးတွေနဲ့စင်ကာပူနိုင်ငံမှာတွေ့ဆုံပါပါ။တွေ့ဆုံမှာ Indo-Pacific ဒေသနဲ့ပတ်သက်ပြီး Trump အစိုးရအဖွဲ့ရဲ့ပွင့်လင်းလွတ်လပ်တဲ့အမြင်ကိုမြင့်တင်ပေးမှဖြစ်ပေမဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်ပြီးစိုးရင်ပူပန်မှုတွေကိုအဓိကဆွေးနွေးနိုင်မှုရှိပါတယ်
။တရင်ချင်းချုပ်ကိုဒေါက်ကင်မျိုးသက်ကြီးညာတွားခဲ့တာဖြစ်ပါတယ်။အခုမနေ့အစီအစဉ်ထုတ်လို့ရမှုကမတ်စုမြတ်မုံဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျွန်အယ်လစန်ဖြစ်ပါတယ်။အခုထုတ်လို့တဲ့တနားကြီးစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16.9နဲ့25တို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးမှာပါ။VOE ကိုနားဆင်ကြတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာသတ်တာရှင်များနဲ့တကွညီမပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ
This program has come to you from the Voice of America, Washington.